Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ရက်2024ခုနှစ်ဧပြီလ3ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့်လိုင်းတိုမီတာ24.50 51လိုင်းလမ်းမီတာ190အထိကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်
။ American ယူကောက်ပွဲကိုဝေမဆွတ်ဖို့သမ္မတဂျိုးဘိုင်ဒန်ကတရုတ်သမ္မတရှီချင်းဖင်နဲ့ဖုန်းစကားပြောဆိုရမှာသတိပေးခဲ့ပါတယ်။ကူညီပေးရေးဝန်ထမ်း9ဦးသေဆုံးခဲ့ရတဲ့အစ္စရေးလေကြောင်းတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကအစ္စရေးကိုတိုက်တွန်းပါတယ်။တရုတ်မြန်မာနယ်စပ်လွယ်ကျယ်မြို့ပတ်ပတ်လည်ကို KIA ကဝိုင်းရံပိတ်ဆို့ထားတာကြောင့်လွယ်ကျယ်မြို့အတွင်းမှာစစ်ကောင်စီအုပ်ချုပ်ရေးယနေ့အားလုံးရပ်တန့်နေတယ်လို့ဒေသခံသတင်းတွေအရသိရပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့အပြင်မှာတော့မြန်မာနိုင်ငံမှာတခြံကာလအတွက်ပြင်ဆင်နေကြတဲ့အခြေအနေမြောက်ရီခရိုင်လေးကခေါ်ကစစ်ကောင်စီကင်းစခန်းကို KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေသိမ်းယူလိုက်တဲ့အကြောင်းဗြိတိန်စာတင်ကြောင်းတွေမှာလက်ကင်ဖုံသုံးဝင်တမ်းမြစ်တဲ့အစီအစဉ်အာတိတ်သမုတ်တရားတွင်လေးလာတွေ့ရှိချက်ဘာဘီအယုတ်တွေရဲ့သမိုင်းကြောင်းနဲ့နနက်ပင်တွေ့တဲ့တုံးတဲ့ fashion စတဲ့သတင်းဆောင်မတွေကိုလည်းနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာနိုင်ငံရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့ကဘာတလွားခီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ဥတင်မောင်တန်းကသတင်းတွေပြင်ပြပါမယ်ရှင
်။အင်ကာနေကခေါင်းဆောင်တယောက်ဖုန်းနဲ့စကားပြောဆိုကြရမှာအမေရိကန်သမ္မတကရွေးကောက်ပွဲကိုဝင်ဆက်ဖို့သမ္မတဂျိုးဘိုင်ဒန်ကတရုတ်သမ္မတရှီဂျင်းဖင်ကိုပြောလိုက်ပါတယ်။ခုလိုဖုန်းပြောကြတာဟာနိုင်ငံခြားပဋိပက္ခတွေကိုရှောင်ချနိုင်ဖို့နဲ့ပို့တိုက်မှုတွေကိုတာဝန်သိသိဖြေရှင်းနိုင်ဖို့အတွက်ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားရေးဆိုတဲ့သဘောတူညီချက်ကိုအမေရိကန်ကထိတ်သိမ်းတာဖြစ်ပါတယ်လို့အင်ဂျီရောကဆိုပါတယ်။အရင်တုန်းကလည်းဒီကိစ္စကိုသမ္မတဘိုင်ဒန်ကပြောခဲ့ဘူးသလိုတရုတ်ဆွေးောက်ကလည်းအမေရိကန်ရဲ့ပြည်တွင်းရေးတွေမှာဝင်ရောက်ဆွတ်ဖက်ဖို့စိတ်မဝင်စားတဲ့အကြောင်းအကျဉ်းချင်းပြောခဲ့ဘူးတော့ပါ။ဝါရှင်တန်ရှိတရုတ်တာဝန်ပြောရေးဆိုခွင့်ရှိသူလျူပန်ယူကတော့အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်ဆွတ်တယ်ဆိုတာဟာလောက်ကျန်ပြောဆိုချက်သာဖြစ်တယ်လို့ VOA ကိုပြောပါတယ်။အရင်ဆွေးနွေးပွဲသဘောတူညီချက်တွေဆောင်ရွက်နိုင်မှုကိုသုံးသပ်ခဲ့ကြတယ်လို့ခေါင်းဆောင်တို့ဟာမူရင်းဆေးဝါးနိုင်နေမှုနဲ့စစ်တပ်ချင်းဆက်ဆံဆက်သွယ်မှုဥရုယာတိအပြောင်းလဲကိစ္စနဲ့ပြည်သူချင်းဆက်ဆံမှုတွေမှာပူးပေါင်းဆောင်ရွက်ရေးအပါအဝင်အရေးကြီးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့အင်ဂျီရောထုတ်ပြန်ချက်မှာပြောပါတယ်။ယူကရိန်းကိုလက်နက်တွေပို့နိုင်ဖို့အတွက်ငါးနှစ်စာရာမဝင်ယူရိုငွေဒေါ်ဘီလျံ100ချထားပေးဖို့မြောက်အတ္တလန္တိတ်စည်ရေးမှာမိဖွဲ့နေတို့အကြီးကဲယောင်းစတော်ဒန်ဘတ်ကအင်္ဂါနေ့ကအဆိုပြုလိုက်ပါတယ်နေတို့နိုင်ငံသားရေးဝန်ကြီးတွေဟာဘရက်ဆဲမြို့မှာကနဦးဆွေးနွေးပွဲကိုဗုဒ္ဓနေ့မှာတက်ရောက်ကြမှာဖြစ်ပါတယ်ဇူလိုင်လမှာတော့အမေရိကန်နိုင်ငံဝါရှင်တန်မှာထိပ်သီးအစည်းအဝေးကိုကျင်းပမှာဖြစ်ပါတယ်အေဗီတာဝန်ကြီးအစ်စ်ဆွေးနွေးပွဲမှာအပိသက်ဆုံးဖြတ်ချက်ကိုချမှတ်အောင်မှာမဟုတ်ဘဲဝါရှင်တန်ထိပ်သီးအစည်းအဝေးအထိဆက်လက်ဆွေးနွေးသွားမှာဖြစ်ပါတယ်လို့နေတို့အဖွဲ့တာဝန်ရှိသူတူကပြောပါတယ်နေတို့ဖွဲ့ဝင်32နိုင်ငံကတနိုင်ငံချင်းရဲ့စီးပွားရေးအခြေအနေရရန်ပုံငွေထည့်ဝင်သွားကြဖို့အဆိုပြုထားတယ်လို့ဆိုပါတယ်ဒါပေမဲ့ဒီအဆိုပြုချက်ကိုလက်တွေ့အကောင့်ထဲဖော်ဖို့မေးခွန်းတွေရှိနေပါတယ်လို့တပ်မတော်ဦးကပြောပါတယ်ဒီအစီအစဉ်ဟာအမေရိကန်ဥဆောင်ကူညီတဲ့အစီအစဉ်ကနေဥရောပကပို့ပြီးထိတ်ချုပ်နိုင်တဲ့အစီအစဉ်ဖြစ်ပြောင်းဖို့နဲ့ဥရောပနိုင်ငံတွေအတွက်နိုင်ငံရေးအပြောင်းလဲရှိခဲ့ရင်စီးရေးကူညီမှုပေါ်မှာမတက်ရောက်နိုင်ဖို့ရည်ရွယ်တာဖြစ်တယ်လို့နေတို့တာဝန်ရှိသူတွေကပြောကြပါတယ်လူသားချင်းစာနာထောက်ထားကူညီရေးဝန်ထမ်း9ယောက်တိတ်ဆုံသွားခဲ့တဲ့အစ္စရေးရဲ့နေကြောင်းတိုက်ခိုက်မှုကိုတမတမကြကြစုံစမ်းစစ်ဆေးဖို့အစ္စရေးကိုအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်။အရသားတွေကိုအကာအကွယ်ပေးတာဦးစားပေးဖို့လည်းဘလင်ကန်ကထပ်မံတောင်းဆိုလိုက်ပါတယ်။အစ္စရေးဆိုရတဲ့ဒီကိစ္စကိုသီးသန့်တိုက်ရိုက်စကားပြောခဲ့တယ်လို့ပြင်သစ်နိုင်ငံပါရီမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဘလင်ကန်ကပြောပါတယ်။လူသားချင်းချင်းအကူအညီပေးနေသူတွေကိုနိုင်ကအနေကြုံနေရတာမျိုးမရှိသင့်ပဲသူတို့ကိုအကာအကွယ်ပေးရပါမယ်လို့သူကဆိုပါတယ်ဘလင်ကန်ဟာပြည်သစ်နိုင်ငံမှာရောက်ရှိနေပြီးနိုင်ငံခြားရေးဝန်ကြီးစတီဖန်စီဂျော်နီနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တာဖြစ်ပါတယ်ဂါဇာရဲ့ဒုက္ခကဆိုးပွားနေပြီးတနည်းတည်းပိုပြီးဆိုးလာနေတယ်လို့ပြည်သစ်နိုင်ငံခြားရေးဝန်ကြီးကလည်းပြောပါတယ်တနင်္လာနေ့တုန်းကတော့ဂါဇာမှာကုလသမဂ္ဂကြီးကြပ်မှုနဲ့ပါလက်စတိုင်းအာရဘိုင်အဖွဲ့ကအပြစ်ခတ်ရစဲရေးကိုတာဝန်ယူနိုင်မဲ့နည်းလမ်းတွေကိုလူကြောင်ကြီးကောင်စီမှာပြင်သစ်ကအဆိုပြုခဲ့ပါတယ
်ဗျူရီအမေရိကန်တံမင်းဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ5ကီလိုဟတ်ဇ်12.13 3 ဖိုင်ရိုမီတာ40 kHz 9139ဖိုင်ရိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA ရုပ်သံရဲ့ဗုဒ္ဓမနဲ့ပရင်တွေကိုဆက်လက်ကြည့်နေနေပါတယ်တရုတ်မြန်မာနယ်စပ်ခုံသွေးမြို့ဖြစ်တဲ့လွယ်ကျဲမြို့ပတ်ပတ်လေကို KIA ကချင်တုတ်လက်ရေးတပ်ကဝိုင်းရံပိတ်ဆို့ထားတာကြောင့်လွယ်ကျဲမျိုးအတွက်စစ်ကောင်စီအုပ်ချုပ်ရေးရန်ရအားလုံးရပ်တန့်နေရတယ်လို့ဒေသခံသတင်းတွေကသိရပါတယ်။မတ်လ၂ရက်နေ့ကတော့လွယ်ကျဲမျိုးရဲစခန်းကို KIA ကဝင်ရောက်သိမ်းယူထိန်းချုပ်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လွယ်ကျဲမျိုးကစစ်ကောင်စီတပ်စခန်းကတော့အခုချိန်ထိရှိနေသေးပါ။မတ်လ9ရက်နေ့ကစတင်ခဲ့တဲ့ KIA စစ်စီရင်မှာ KIA ဌာနချုပ်လိုင်စာမျိုးအနီးကစစ်ကောင်စီရဲ့စခန်းကြီးငယ်40ကျော်ကိုသိမ်းယူခဲ့တယ်လို့ KIA ဘက်ကထုတ်ပြန်ထားပါတယ်။လတ်တော်အဖြစ်ဆိုရင်မိုးမောက်လွယ်ကျဲကားလန်းတစ်လျှောက်စစ်ကောင်စီစခန်းအလုံးကို KIA ကသိမ်းယူထားလိုက်သလိုဗမာမျိုးကိုလည်း KIA တပ်တွေဝိုင်းပတ်ထားတဲ့အနေအထားမှာရှိနေပါတယ်။လွယ်ကျဲရဲစခန်းကို KIA ကသိမ်းယူလိုက်တဲ့ဆိုတဲ့နေ့မှာပဲလွယ်ကျဲမျိုးနဲ့ကပ်နေတဲ့တရုတ်မြန်မာနယ်စပ်ဒေသမှာတရုတ်စစ်တပ်ကနေ့ရက်ကြာစီးရဲလေ့ကျင့်မှုတွေလုပ်နေပါတယ်။လွယ်ကျဲရဲစခန်းသိမ်းယူထားတဲ့ဆိုတာနဲ့ပတ်သက်လို့ KIA ဘက်ကတရင်ထုတ်ပြန်တာမျိုးမရှိပါဘူး။မြန်မာစစ်ကောင်စီဘက်ကလည်းလွယ်ကျဲမျိုးအခြေအနေနဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးခင်ဗျာ။စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်ကအီရန်ကောင်စစ်ဝင်ရုံးကိုအစ္စရေးကနေချောင်းကတိုက်ခိုက်ခဲ့တဲ့ကိစ္စကိုအီရန်နိုင်ငံရဲ့တောင်းဆိုချက်အရကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အရေးပေါ်အစည်းအဝေးကိုအင်္ဂါနေ့ကခေါ်ယူခဲ့ပါတယ်။တနင်္လာနေ့ကတိုက်ခိုက်မှုကြောင့်အီရန်အကြီးအကဲစစ်အကြံပေးမြအပါအဝင်အနည်းဆုံး9ယောက်တေဆုံးသွားခဲ့တယ်လို့အီရန်ဒေါ်လာရေးစောင့်တပ်ကပြောပါတယ်။ဒီကိစ္စကြောင့်ဒေတာတွင်တင်မှမှုပိုဆိုးစေနိုင်ပြီးတခြားနိုင်ငံတွေပဋိပက္ခထဲပါလာနိုင်ခြေပို့ပြီးများလာတယ်လို့လည်းတင်းလာနေကပို့လိုက်တဲ့စာမှာကုလသမဂ္ဂဆိုင်ရာအီရန်သမ္မတကြီးဇာရာအက်ရှာဒီကပြောထားပါတယ်။အစ္စရေးရဲ့ရာဇဝတ်မှုနဲ့အကြမ်းဖက်လုပ်ရပေါ်အပြစ်ထန်ဆုံးအသုံးလုံးနဲ့ရှုတ်ချဖို့လဲကုလသမဂ္ဂလုံခြုံရေးကောင်စီကိုအီရန်ကတိုက်တွန်းတောင်းဆိုခဲ့ပါသေးတယ်။မတည်ငြိမ်တဲ့ဒေသမှာအတွဲချက်လွဲသွားရင်ပုံမကျေပြန်းတဲ့ပဋိပက္ခဖြစ်သွားနိုင်တာကြောင့်သဆိုင်သူတွေကိုအတတ်နိုင်ဆုံးချုပ်ပြီးကြဖို့ကုလသွေးမှုချုပ်အန်တိုနီယိုဂူတရက်စ်ကပြောရေးဆိုခွင့်ရှိသူကတစ်စက်တိုက်တွန်းလိုက်ပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကိုတင်ကြိုသိရှိတယ်ဆိုတဲ့ဆွဆွဲချက်တွေကိုအမေရိကအမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူကညင်းဆိုလိုက်ပါတယ်ဖိလစ်ပိုင်ရေးကပူပူနွေးနွေးရှိနေချိန်မှာ၈000အရှနိုင်ငံတွေနဲ့တပ်သမားဆက်ဆံရေးကိုဒီပတ်တွင်မှတရုတ်ကပြန်ပြီးပြစ်တင်လိုက်ပါတယ်အင်ဒိုနီးရှားရွေးကောက်ခံသမ္မတပရဘိုဝိုဆူဘီယန်တိုဟာတနင်္လာနေ့ကတရုတ်ကောင်ဆောင်ရှီချင်ဖင်နဲ့တွေ့ဆုံခဲ့တယ်လို့လာအိုဗီယက်နမ်ရဲ့အရှေ့တီမော်နိုင်ငံရဲ့ဝန်ကြီးတွေကလည်းဘေကျင်းကိုအင်္ဂါနေ့ကရောက်ရှိလာခဲ့ကြပါတယ်။တရုတ်နဲ့ဒီသုံးနိုင်ငံကောင်ဆောင်တွေရဲ့သဘောတူညီချက်အတိုင်းအတူတကွဆက်တဲ့လောက်ကင်သွားမှုမျိုးနေတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်။ရေချောင်းသွားလာရေးကိစ္စတွေအပါအဝင်အင်ဒိုနီးရှားနိုင်ငံနဲ့ဘက်ပေါင်းစုံမဟာဗျူဟာကြကြနဲ့နဲ့ဆက်ဆိုင်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းတရုတ်သမ္မတရှီချင်ဖင်ကတနင်္လာနေ့တွေ့ဆုံခဲ့ရမှာကတိပေးခဲ့သလိုပရာဘိုဝိုကလည်းစီးပွားရေးကုန်သွယ်ရေးနဲ့စီးရဲမှုလျှော့ချရေးတွေမှာတရုတ်နဲ့အင်ဒိုနီးရှားတို့ရဲ့ပူးပေါင်းဆောင်ရွက်ရေးကိုပိုပြီးခိုင်မာအောင်ဆောင်ရွက်မယ်လို့ပြောလိုက်ပါတယ်။အမေရိကန်ကတော့လာမယ့်အပတ်မှာဂျပန်ဖိလစ်ပိုင်ကောင်ဆောင်တွေနဲ့တွေ့ဆုံပြီးဖိလစ်ပိုင်နဲ့တရုတ်ပင်လယ်ပြင်အငင်းပွားမှုအပအဝင်ဒေသတွင်းလုံခြုံရေးကိစ္စတွေကိုဆွေးနွေးဖို့မျှော်လင့်ထားပါတယ်ခင်ဗျာ။
တရုတ်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတည်မောင်တန်တင်ပြပေးကြတာပါရှင်။အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုနားဆင်ကြရပါမယ်။ရန်ကုန်နေပြည်တော်နဲ့မန္တလေးမြို့တွေမှာအခုနယ်တချံပွဲတော်အတွက်ပြင်ဆင်မှုတွေစနေပါပြီ။တချံရေကစားမန်တက်တွေကိုစစ်ကောင်စီဘက်ကစတင်ဆောက်လုပ်နေပြီးမြို့တော်ခမ်းမလူနေရာတွေမှာအဓိကထားပြင်ဆင်နေတာတွေ့ရပါတယ်။ဒီအချိန်ရန်ကုန်ကပေးပို့တဲ့သတင်းကိုတော့နှမ်းလောင်ပြောပြပေးပါမယ်ရှင်။
2024ခုနှစ်တကြံအတွဲရန်ကုန်မြို့မှာစူးလေမြို့တော်ခမ်းမအရေးကစားမန်းနက်ကိုဆောက်လို့ပြင်ဆင်နေတာတွေ့ရတယ်လို့ရန်ကုန်မြို့ခံတဦးကပြောပါတယ
်မြို့တော်ခမ်းမပဲတွေ့ကြတယ်ကြာဟုတ်အဲ့ဒီခုပဲတွေ့တယ်လုံးလုံးအဲ့တိုင်းတိုင်းရေပုံနဲ့တိုင်းနဲ့ဆိုပါဘူးဘာပတ်တော့မတွေ့ဘူးကြာ
ကြည့်ခရက်2023ခုနှစ်တကြံပွဲတော်မှာရန်ကုန်မြို့ရဲမြို့တော်ခမ်းမရေကစားမန်းနက်အပါအဝင်လမ်းလျှောက်တကြံနဲ့မြို့နယ်အလိုက်ရေကစားမန်းနက်တွေဆောက်လုပ်ခဲ့ပါတယ်စစ်ကောင်စီရဲ့ဌာနဆိုင်ရာယုံတွေအခြေစိုက်တဲ့နေပြည်တော်မှာတော့အခုနှစ်တကြံပွဲတော်အတွက်ပူကြီးဌာနအလိုက်မန်းနက်တွေစထိုးနေပြီလို့ဒေသခံတွေစီကသိရပါတယ်ပြည်ခရက်နှစ်ကလိုပဲလမ်းလျှောက်တကြံလုပ်ဖို့ကိုလည်းပြင်ဆင်နေပြီလို့ပြောပါတယ်
အော်ခိုင်းလိုပဲမှာခမ်းမရှိဘူးဟုတ်ကဲ့ချရတယ်ဗျကူမထားတယ်ကူစားချက်လာတယ်အဲကူမစားတာပါကူမတို့လုံးမရှိတဲ့အကြီးတို့မရသေးဘူးပါ
香港人的疲劳把握曼德勒庙马来的江波罗转变成那里沙田的瓦币曼德勒庙罗西边大爷公地家的江曼纳烧了破转阿孔卡被尊下马路部所比马斯拉格雷卡托边他把嘞阿库埃布拉阿萨白曼德勒庙人曼纳烧了内的内亚瑞古庙看的乌个阿库罗标把嘞
乌贝德拉嘛曼德图内亚的地也好乌贝德拉的庄稼嘛然后比如西边的亚罗你有什么来处理的买了一个人的病人处理在处理的社会社会社会的我的人家里面那个老师那年你忘了哎把你忘了自己的好
像东北里哦那啤酒那东西我喝不了时间洗了脸你看洗脸呢买了没那么大的话嘛买了点有出价嘛的时候
这样一个咱们的票票也呢 ，study 的曼达瑞萨罗梅苏耶，阿康卡龙瓦贝登西姆罗贝，伊布拉拉西耶呢，那送他比罗小查波，曼德雷西边工地个突变塔拉巴，香港内皮罗呢，曼德雷缪吉瑞罗，这查缪瑞马勒，他那西亚来，这样曼达萨罗达瑞西内皮罗，提达卡诺西个提亚巴雷。
南朗票价比给他吧先，到当前的库纳森尼查亚拉加罗 ，VOA 密码 YC 新也补充你们来看讨论这地位批判的 ，VOA 讨论这地个 Radio 加尼在亚纳森来的路被起码入也 Internet 上面那批的 www.bamis.voanews.com 啊，但论这呢这边你在亚讨论别的路被，卢木工业 Facebook 呢 YouTube 上面那都加尼来在亚讨论别的吧的先，库罗基因比呢被搞成上马的布十八。KMG 的苗尾的 KM KNU 的马哈巧天秋的米的马西的李给国的大家是刚才的也嘎跟斯坎皮的一根公务 KNL PDF 不忘的对个的把脚架出色先比的闹马拉东西的那个定白开发的 VOA 的人找马一一马的人被捕查巴的是
KMB 的苗尾 KM 李给国的大家一根公司看公务是刚才的这个天秋太阳干的，那你就要加点钱嘛咯。KNL PDA 不帮这地个，别来等有个人收兵，不帮这块白个搞啥子乌个表白嘞？
你敢讲吗？我讲你敢讲吗？那我用备注的加油啊，那那我比较等你路费表嘛，我好讲。好，现在的加油面是十四幺五的那个老贵啊，我那现在啊都特别正常话嘞，都要个咯，哎，以前我们等你都要个。那那条路上老几年会看到是的，但走路也走不下去呀，阿路哎呀，你在老是的，把一个天空啊，你看把我，对，是说走路你给我牛是吧，搞贵他了我呢，哎，这阿古主任走路你给我牛的我走路，天秋啊，第一天就变天秋了，你都要全部要了的。
不包这块的白干了，一个五十块五十来把半派。昨年呢，没人们拿这把脚架，都是先带开别人闹，再摆难给的路来表白的。这公司不干了，领导变那么犀利吧？我给人家打是用这么个天朝人民，怕帮开人家了。这公司也他那生意的，其他会没压了呗？开人家不帮这块的个，怕帮没有吧？天朝他那的路来表白嘞。
他们都过了，就第六天嘛，就那银行都给个细节都比下来。他们都天朝木啊，农业的那棉衣啊，你说他那生意你说都还没修。
啊，无聊这个做生意也是个最重要的。啊，苦台北开的，你给个十个十块钱的，一个五十块钱我也来得对。不帮这台北个，你给个苗栗的，你也变来苏木他的路来抵押吧嘞。啊，苦所以跟人比呢，这马超天桥那边的马台北的在在去开边，不帮这块台北个，十个十块钱，这十块多苗苗路嘞，台北难开吧嘞，没拉的马呗。都不来呀，可以，各个人苗呢，再多苗存在。在种标下工我嘞，不帮这地不干，啊，比赛再开再费那个地标下木嘞，哎呀，是几十那五百万，超市超五人嘞，超个哪里去的喽？看嘛呀，东安啊啥嘞，这是肯定过嘞，再费他个话嘞，第二对叫人嘛是打第二的材料哈，他应该过特别个呀哪里嘞，皮包个话嘞先。
库伦，俺们的家昨天上班回去，电表被漏了的。不是今天俺家沙田江湾的一段 mobile phone 东皮拉古单面铺，所以个冷用起的图片带动差吧的。这位新女也沙田江湾嘛，隔离过些可能也该弄下。啊，但是呢，因为嘛 ，mobile phone 的东西是拉加被 online 个带开的，沙田俺呢嘛，闹些被拉瑞皮设备，店家也古提开些的路，所以个表白的，过去嘛说明个表白比方明显。
ဒီတိုင်းနိုင်ငံမှာရှိတဲ့စာတင်ကြောင်းအများအပြားဟာမိုဘိုင်းဖုန်းအသုံးပြုတာကိုလုံးဝအချိန်ပြည့်တားမြစ်ထားပြီးတချို့ကျောင်းတွေကတော့စာတင်ချိန်တစ်နေ့လုံးကိုပဲတားမြစ်ထားပါတယ်။အဲဒီလိုပါပဲတားမြစ်တဲ့ပုံစံတွေမတူကွဲပြားတဲ့ကျောင်းတချို့လည်းရှိပါသေးတယ်။ပညာရေးကဏ္ဍတစ်လျှောက်လုံးလိုက်လျောညီတွေဖြစ်ဆွေဖို့ရည်ရွယ်ပြီးအကောင်းဆုံးအလေးအကျင့်တွေကိုပြုစုပျိုးထောင်အားပေးဖို့အတွက်ဒီလိုလမ်းညွှန်မှုတွေချမှတ်တာဖြစ်တယ်လို့ပြည်ထောင်အစိုးရကပြောပါတယ်။ဒါပေမဲ့လည်းတချို့ကျောင်းတွေမှာတော့သင်ကြားရေးမှာဖုံးလိုအပ်ချက်ရှိတဲ့အတွက်ကြောင့်အစိုးရကတရားဝင်ပိတ်ပင်မှုကိုတော့ကြပ်ဆိုင်ထားပါတယ်။ကျောင်းသားတွေရဲ့ကျောင်းမှာပျော်ရွှင်မှုနဲ့စိတ်ဝင်စားကြိုးစားမှုတွေအပေါ်မှာမိုဘိုင်းဖုန်းအသုံးပြုတာတွေကတိတ်ရောက်မှုရှိလာမှာကိုစိုးရိမ်နေကြတယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ဇူလိုင်လအတွင်းကအစီရင်ခံစာကိုပြည်ထောင်အစိုးရကကိုးကားထားတာဖြစ်ပါတယ်ပြည်ထောင်ပညာရေးဝန်ကြီးဂေလီယန်ကီဂန်ကလည်းမိုဘိုင်းဖုန်းတွေဟာစာသင်ကျောင်းတွေမှာမလိုအပ်တဲ့အနှောက်အယှက်တစ်ခုဖြစ်တယ်လို့ပြောပါတယ်။
We do know they're a distraction and they
are မိုဘိုင်းဖုန်းတွေဟာကျောင်းသားတွေရဲ့စိတ်တွေကိုထွေပြပြီးတော့အာရုံစူးစိုက်မှုတွေညှောနှေးစေပါတယ်။ကျောင်းသားလေးတွေရဲ့အဖွံ့အပြိုးတိုးတက်မှုနဲ့လူမှုဆက်ဆံရေးတွေကိုပိုးလို့တောင်မှထိခိုက်စေပါတယ်
။ဒါပေမဲ့လည်းတချို့ဆရာဆရာမတွေနဲ့ကျောင်းအုပ်တွေကတော့အဲ့ဒီလိုညွှန်ကြားချက်တွေဟာမလိုအပ်ပဲပြည်ထောင်အစိုးရအနေနဲ့စာသင်ကျောင်းတွေကိုပိုလို့တောင် PRP ရရောက်ပြီးနောက်ဆက်ရလဲရောက်တယ်လို့ယူဆနေပါတယ် West Sussex ဒေသက Southern County ခရိုင်ရှိ St. Wilfrid စာသင်ကျောင်းကကျောင်းဆရာကြီး Michael Ferry ကတော့အစိုးရအနေနဲ့တခြားကိစ္စတွေအပေါ်မှာပဲအာရုံစိုက်တင်တယ်လို့ပြောပါတယ
် It's kind of like a policy that isn't needed
အစိုးရရဲ့မူဝါဒကပညာရေးကိုဂရုမစိုက်တာရန်ပုံငွေမလုံလောက်တာဆရာမပြည့်စုံတာစတာတွေပေါ်မှာအာရုံထားတာမဟုတ်ပါဘူးကျွန်တော်တို့လိုအပ်ချက်တွေပေါ်မှာသူတို့လုံလုံးကိုအဆက်ပြတ်နေပါတယ်ဝိုင်းဖုန်းနဲ့ပတ်သက်တဲ့မူဝါဒတွေကိုကျွန်တော်တို့မလိုချင်ပါဘူ
းအဲ့ဒီစိတ်ဝဲဖရစ်စာတင်ကျောင်းကကျောင်းသားတူကလည်းကျောင်းသားအများစုကတော့ကျောင်းပုံထဲမှာမိုဘိုင်းဖုန်းမသုံးသင့်ဘူးဆိုတာသတိပြုနားလည်ကြပါတယ်လို့ပြောပါတယ်
It's sort of just come like
ကျွန်တော်အနေနဲ့ social media ဒါမှမဟုတ်အဲ့လိုမျိုးအတွက်ကျောင်းမှာဖုန်းကိုထုတ်ပြီးအသုံးပြုတာမျိုးမဟုတ်ပဲအဲ့ဒါကိုဒုတိယဦးစားပေးအနေနဲ့ပဲထားပါတယ
်မိဘတွေကတော့ကျောင်းတွေမှာဖုန်းအသုံးမပြုရေးကန့်သတ်ချက်ကိုထောက်ခံကြပါတယ
် Coming to school to learn something
ကျောင်းသားတွေဟာပညာသင်ဖို့ကျောင်းသွားတာဖုန်းသုံးဖို့မဟုတ်ဘူးလို့မိဘတူကပြောတယ်လို့နောက်ထပ်မိဘတူကလည်းစာသင်ကြားမှုအပေါ်မှာအာရုံပေါက်ပြက်စေတယ်လို့ပြောပါတယ်ဒါအပြင်နောက်ဆုံးကျောင်းသားတွေအိမ်ပြန်သွားရင်လည်းသူတို့ကျောင်းမှာဘာတွေသင်ကြားခဲ့တယ်ဆိုတာလုံးလုံးမှတ်မိမှာမဟုတ်ဘူးလို့လည်းပြောနေကြပါတယ်ခင်ဗျာ
ဗြိတိသျှတိပ္ပံပညာရှင်တွေဟာအထူးစီမံထားတဲ့ RRS စာဒေးဖြစ်အတန်ပေါ်ဆူဇန်လေးလာရေးတင်မောနဲ့ကမ္ဘာတောင်မချမ်းကအတိတ်သမုတ်တရားထဲမှာတဘာဝပဝန်ကျင်ဆိုင်ရာလေးလာမှုတွေကို52ရက်ကြာလုပ်ခဲ့ပြီးပြန်ပြီးတော့ရောက်ရှိလာပါပြီ။ဒီသိပ္ပံပညာရှင်တွေရဲ့လေးလာတွေ့ရှိချက်တွေဟာရာသီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံတကာမူဝါဒတွေချမှတ်တာမှာအထောက်အကူပြုနိုင်မှာဖြစ်ပါတယ်။ AP သတင်းဆောင်မကိုကိုစုံမှုကျော်ပြောပြပေးပါမယ်ရှင
်။ပင်လယ်ဖြန်တွေကိုတော့ကြားဘူးကြမှာပါ။ဒါပေမဲ့သိပ္ပံဖြန်ဆိုတာကိုတော့ကြားဘူးခြင်းမှကြားဘူးမှာပါ။University of East Anglia UAE နဲ့ Plymouth Marine Laboratory PML တို့ဥဆောင်တဲ့အာတိတ်လေလာစူးစမ်းရေးအဖွဲ့ဟာဖြန်နေအပါအဝင်ပင်လယ်နိုးတိုက်သရဝါတွေရဲ့အကူအညီနဲ့သမုဒ္ဒရာလေလာစူးစမ်းရေးတွေကိုလှုပ်ဆောင်နေပါတယ်။ဒီလေလာမှုကနေသမုဒ္ဒရာရေနယ်ပိုင်းအထိကာဗွန်ဓာတ်ငွေ့တွေရောက်ရှိသွားစေတဲ့ဇီဝသက်ရှိတွေဓာတုပစ္စည်းတွေနဲ့ရုပ်ပိုင်းဆိုင်ရာဆက်ဆက်ဖြစ်ပေါ်မှုတွေကိုပုံမူသိရှိနိုင်လိမ့်မယ်လို့ RRS Sir David Attenborough သင်္ဘောဝန်မှလိုက်ပါလာတဲ့သိပ္ပံပညာရှင်တွေကမျှော်လင့်ထားတဲ့အကြောင်းအဖွဲ့ကိုဦးဆောင်တဲ့ UAE တက္ကသိုလ်ကပါမောက်ခခရင် Haywood ကပြောပါတယ်
carbon dioxide in the atmosphere obviously we're concerned about carbon dioxide in the atmosphere because the
အဓိကကတော့လေထုထဲမှာကာဗွန်ဒိုင်အောက်ဆိုက်ပါဝင်မှုအတွက်စိုးရိမ်တာပါကာဗွန်ဒိုင်အောက်ဆိုက်များလေဖန်လွင်အိမ်ဓာတ်ငွေထိခိုက်မှုကများလေပါဒါကြောင့်တင်လင်းသမုဒ္ဒရာတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုဘယ်လိုဆုပ်ယူလဲဆုပ်ယူပြီးတဲ့နောက်မှာဘာတွေဆက်ဖြစ်သွားလဲနောက်ဆုံးကာဗွန်ဓာတ်တွေဟာတင်လင်းအောက်အနက်ပိုင်းအထိကိုဘယ်လိုရောက်သွားလဲဆိုတာတွေကိုနားလည်ဖို့ကြိုးပမ်းတာဖြစ်ပါတယ
်။အာတိတ်သမုဒ္ဒရာဟာစောင်းနှင်းပိုင်းမှာရေခဲနေပြီးသုတေသနလုပ်ငန်းတွေအတွက်အလွန်ခက်ခဲတယ်လို့ပါမောက်ကဟေဒူးကပြောပါတယ်။ဒါပေမဲ့ပင်လယ်ဖြန်တွေဟာဒီနေရာမှာတစ်နှစ်ပတ်လုံးနေကြပါတယ်။ ဒါကြောင့်သူတို့ကိုလေလာစူးစမ်းသူတွေအဖြစ်အသုံးပြုဖို့ဖြစ်လာတာပါ။ပါမောက်ကဟေးဝုဒ်နဲ့သူ့ရဲ့အဖွဲ့ဟာပင်လယ်နိုးတိုက်သရဝါတွေရဲ့ဥကောင်းမှာအချက်အလက်တွေရယူစုဆောင်းနိုင်တဲ့တင်းငယ်တဲ့ကရိယာလေးတွေကိုတပ်ဆင်ပေးလိုက်ပါတယ်။ဒီပစ္စည်းလေးဟာဖြန်တွေကိုတစုံတရာအနောက်အရှက်မပေးနိုင်တဲ့အရာမျိုးဖြစ်တယ်လို့ဟေးဝုဒ်ကပြောပါတယ်။ဒီတ ত্ত্ব ဝါတွေကိုပုံမှန်အတိုင်းပဲသွာလာနေစေပါတယ်။သူတို့ကနေတဆင့်ရရှိတဲ့အချက်အလက်တွေကိုစောင့်ကြည့်ပြီးပင်လယ်ရေအတွင်းစားဓာတ်ပါဝင်မှုနှုန်းနေအလင်းရောင်ကနေအာဟာရစုပ်ယူနိုင်တဲ့ကလိုရိုဖီခေါ်အစိမ်းရောင်ဓာတ်စတာတွေအပြင်အခြားအချက်အလက်များစွာကိုစုဆောင်းရယူပါတယ်လို့ပါမောက်ကဟေးဝုဒ်ကပြောပါတယ်
And every time the seal does a dive they tend to go down to the seabed to eat
ပင်လယ်ဖြန်တွေကတစ်ခါတစ်ခါရေငုပ်ရင်ပင်လယ်ကျမ်းပြန်အထိရောက်အောင်ငုပ်ပါတယ်သူတို့အစာစားဖို့ပါဒါကြောင့်သူတို့ရေငုပ်တိုင်းတက်ဆင်ပေးထားတဲ့ကိရိယာလေးကအချက်လက်တွေကိုမှတ်ယူပါတယ်အဲ့ဒီပင်လယ်ဖြန်တွေရေပေါ်ပြန်တက်လာပြီးပင်လယ်ထဲမျောပါနေတဲ့ရေခဲတုံးတွေပေါ်မှာလှဲလျောက်နေတဲ့အခါမှာလေတက်ဆင်ပေးထားတဲ့ကိရိယာလေးကနေအချက်လက်တွေကိုပို့ပေးပါတယ်ဒါကတကယ့်ကိုအံ့အားကင်စရာပါဘာလို့လဲဆိုတော့ပင်လယ်ရေအောက်အလွှာတိုင်းကိုလေလာစူးစမ်းနေနိုင်လို့ပ
ါဒါအပြင်တောင်ပိုင်းသမုဒ္ဒရာတွေကိုစောင့်ကြည့်လေလာနိုင်ဖို့အတွက်နည်းပညာအသစ်တွေနဲ့ပြုလုပ်ထားတဲ့ကိရိယာတွေလည်းတက်ဆင်ခဲ့ပါတယ်။အဲ့ဒီအထဲမှာရေပေါ်မှာအလိုအလျောက်သွားလာနိုင်တဲ့သင်္ဘောငယ်လေး၅စင်းကိုလည်းလွှတ်ထားခဲ့ပါတယ်။ဒါဟာပထမအဦးဆုံးအသုံးပြုတာပါ။ဒီကိရိယာကိုကာရာဗယ်လာလို့ခေါ်ပြီးသဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိဘူးလို့ပါမောက်ကဟေဒူးကပြောပါတယ်။ဒီသင်္ဘောငယ်လေးတွေဟာရေလှိုင်းလှုပ်ခတ်မှုကိုအသုံးပြုပြီးသွားတာပါ။အချက်အလက်စုဆောင်းဖို့နဲ့ဆက်သွယ်ရေးကိရိယာတွေအတွေ့လိုအပ်တဲ့လျှက်စစ်ဓာတ်ကိုတော့နေအောင်ကြီးဆွမ်းအင်စနစ်ကိုအသုံးပြုထားပါတယ်။ဒီလေးလာမှုကနေဘလို့ရလက်တွေထွက်ပေါ်လာမယ်ဆိုတာကိုတော့ပြောဖို့စောသေးတယ်လို့ပါမောက်ကဟေးဝုဒ်ကပြောပါတယ်။ဒါပေမဲ့ကာဗွန်နေပင်လယ်အောက်ခင်းမှာများများသိမ်းထားနိုင်လေရာသီဥတုပြောင်းလဲလာမှုကိုရပ်တန့်စေတဲ့ဆိုရင်တော့ဒါဟာပိုကောင်းလေပါပဲ။ကာဗွန်နေပင်လယ်ပြင်အောက်အနက်ပိုင်းကိုရောက်ရှိသွားရင်လေဒူပတ်ဝန်းကျင်ထဲမှာနဲသွားပြီးဖန်လုံအိမ်တပ်ဖြစ်ပေါ်ဖို့လည်းနဲလေပါပဲလို့ပေါမောက်ကဟေလူးကပြောပါတယ်။စူဇန်လေးလာရေးတင်မောကြီးဖြစ်တဲ့ RRS Sir David Attenborough ကိုတော့ဗြိတိရှအာတိတ်လေးလာရေးအဖွဲ့ကဦးစီးလုပ်ကိုင်တာဖြစ်ပါတယ်။
1959ခုနှစ်ကတည်းကဖန်တီးထုတ်လုပ်ခဲ့တဲ့ဘာဘီရုပ်တွေဟာအခုဆိုရင်တော့65နှစ်ပြည့်ခဲ့ပါပြီ။ဒီ65နှစ်တာကာလအတွင်းဘာဘီရုပ်မလေးတွေကိုအသားအရောင်ပုံစံမျိုးစုံ၊ခန္ဓာကိုယ်ပုံသဏ္ဍာန်အမျိုးမျိုး၊ twin ပြင်ပုံစံအမျိုးမျိုးနဲ့ဖန်တီးထုတ်လုပ်ခဲ့တာပါ။ Writers သတင်းဆောင်မကတော့မအလိမ္မာကပြောပြပေးပါမယ်ရှင်
။ Barbie you're beautiful you make me
ဘာဘီအယုံမလှလှလေးတွေလူကဘာလောကရဲ့ဖန်တီးရောက်ရှိလာခဲ့တာအခုဆိုရင်65နှစ်ရှိခဲ့ပါပြီလူတွေစားတဲ့ဈေးမရရေးချွေးမှုအမှတ်အသားတစ်ခုအဖြစ်ထင်ကျန်ရစ်စေခဲ့တဲ့ဒီပလတ်စတစ်အယုံမလေးတွေဟာမတူကြီးတဲ့အလုပ်ပုံစံ150ကနေအနားယူမဲ့ပုံတော့မတွေ့ရပါဘူး1959ခုနှစ်ရဲ့မူလမတ်ထောဘာဘီအယုံမကိုတော့ဖန်တီးသူ Ruth Handler ရဲ့တပည့်ဖြစ်သူ Barbara ရဲ့တွင်မျိုးကိုပုံစံတူယူဖန်တီးခဲ့တာပါထင်ပေါ်နေတဲ့ရွှေရောင်စပင်အမဲနဲ့အဖြူရောင်ဆက်ထားတဲ့ရေကူးဝတ်စုံဝတ်ပေးထားပြီးတော့စွေကြည့်နေတဲ့မျက်လုံးပုံစံမျိုးဘာဘီအယုံမကိုဖန်တီးခဲ့ပါတယ်။ဒါပေမဲ့2024ခုနှစ်ဘာဘီအယုံမလေးတွေရဲ့65နှစ်မြောက်နှစ်ပတ်လည်လာချိန်မှာတော့ဘာဘီအယုံမတွေကိုအသားအရောင်မျိုးစုံစပင်ပုံစံအမျိုးမျိုးနဲ့ခန္ဓာကိုယ်အရွယ်စားကိုတဲ့ပုံစံမတူအောင်ထုတ်လုပ်ပေးခဲ့ပြီးပါပြီ
။ So for Barbie to be celebrating her 65thIs a really big deal.
ဒီနေ့ဘာဘီရုပ်တွေအများကြီးရှိပါတယ်။ကျမတို့ကုမ္ပဏီကနေပုံသဏ္ဍာန်တွင်ပြင်မတူတဲ့ဘာဘီအယုံမအမျိုးအစားမျိုးစုံကိုထုတ်ထားပါတယ်
။အသားအရောင်ပုံစံ35မျိုး၊စပင်ပုံစံပေါင်း68မျိုး၊ခန္ဓာကိုယ်ပုံစံအမျိုးအစား9မျိုးရှိတဲ့ဘာဘီအယုံတွေ၊ခရူသည်အရေးပြားရှိတဲ့ဘာဘီအယုံမတွေ၊မတ်တမဆွမ်းပုံစံအယုံမတွေ၊ Down syndrome လက္ခဏာရှိတဲ့ဘာဘီအယုံမပုံစံတွေနဲ့ခန္ဓာကိုယ်ဖွင့်ထားတဲ့ plus size ဘာဘီအယုံမလေးတွေအပါအဝင်ကြားမရင်ရကြားနေပုံစံဘာဘီအယုံမတွေကိုလည်းဖန်တီးထုတ်လုပ်ထားပါတယ်။မကြသေးခင်ကခေတ်စားတဲ့အပန်းရောင်တွေပဲသုံးပြီးတော့ ဘာဘီလိုဝစ်စင်တဲ့ဘာဘီကောလိုဖက်ရှင်ရေးပန်းစားလာတယ်လို့ဒီဘာဘီအယုတ်လေးတွေကကာလ်လော့ဂါဖဲလိုနာမည်ကြီးအဝတ်အစားဒီဇိုင်နာတွေနဲ့ဇပင်ဖန်တီးရှင်တွေကိုလည်းအများကြီးအကူအညီပေးပါတယ်ဘာဘီအယုတ်ကော်မတီရဲ့စီးပွားရေးအောင်မြင်မှုဖြစ်တဲ့2023ခုနှစ်ကအော်စကာဆုရှစ်ကြိမ်စကားတင်ဆင်းရဲဝင်ခဲ့တဲ့ဘာဘီရုပ်ရှင်ကားကို Director Greta Gerwig ရိုက်ကူးပြီးတော့ Margot Robbie နဲ့ Ryan Gosling တို့ပါဝင်သရုပ်ဆောင်ထားပါတယ်ဒီကားမှာအယုတ်လေးတွေရဲ့စိတ်ခံစားချက်ဆိုင်ရာနက်နဲမှုတွေကိုပေါင်းစပ်ရိုက်ကူးထားတာပါဒါပေမဲ့ဒီလိုအောင်မြင်တာကတော့နေချင်းညာချင်းဖြစ်လာတာတော့မဟုတ်ပါဘူးခုချိန်အထိပဲဘာဘီရုပ်တွေဟာမဖြစ်နိုင်တဲ့ခန္ဓာကိုအချိုးစားကြားမရရအခန်းခန္ဓာတွေနဲ့အနောက်တိုင်းအလှတရားစံနှုန်းတွေနဲ့ဆက်နွယ်နေစေဖြစ်ပါတယ်ဒီလိုအငြင်းပွားပွဲသမိုင်းကြောင်းတွေကြောင့်ဘာဘီအယုတ်အစ်စ်တွေလှပစေဖို့ပန်းရောင်တွေတုံးပြီးတော့ Mattel Company ကထည့်သွင်းစဉ်းစားခဲ့တာပါဆိုလိုတာကတော့ဖန်တီးသူဒီဇိုင်နာတွေထက်တာလုံးတဲ့အတွေ့အကြုံတွေနဲ့ဝေဖန်သားတွေကိုသုံးသပ်လက်ခံဖို့ကုမ္ပဏီကရည်ရွယ်တာပါ
When I interact with these fashion designers, one of the first things that they tell me is
ဒီကဘာရေးကြီးဆုံးလဲဆိုတော့ design ဖန်တီးတော့မယ်ဆိုရင်လူအဖွဲ့အစည်းအလှအပေါင်းစုံကဝေဖန်တဲ့တွေကိုပုတ်အဖွဲ့အစည်းကညှိနှိုင်းတိုင်ပင်ဆွေးနွေးတာပါပဲ
ဒီလိုတိုးချက်လုပ်နေပေမဲ့အယုတ်ကုမ္ပဏီဟာဘာဘီအယုတ်တွေကိုလက်လည်စီးချေတာအပါအဝင်1959ခုနှစ်ကတည်းကတုံးခဲ့တဲ့အချုပ်ဆက်တွေကိုပဲတုံးနေစေတော့ရှိပါတယ်။ဘာဘီအယုတ်မှအစ်စ်တွေကိုအရင်လိုလက်လည်ပဲဖန်တီးမလားအစ်စ်မြင့် 3D ဆက်တွေနဲ့ဖန်တီးထုတ်လုပ်မလားဆိုတဲ့နေရာမှာတော့ဘာဘီကုမ္ပဏီကတော့အပြောင်းအလဲတွေအတွက်လမ်းဖွင့်ထားပါတယ်။
That we're at the forefront of tech, but that we also really see.
အရင်ကလုပ်ခဲ့တဲ့ပုံစံမျိုးထပ်ထပ်ပြီးဆက်လုပ်နေမယ်ဆိုရင်ဘာဘီအယုတ်တွေဒီနေ့အချိန်မှအောင်မြင်မှာမဟုတ်ဘူးလေ
Philippine Titan designer Klein Nuera ဖန်တီးထားတဲ့65နှစ်ပြည့်အချိန်မှဘာဘီအယုတ်မှာကတော့အဖြူရောင်နေကမျက်မှန်တက်ပေးထားပြီးတော့အဖြူနဲ့အမဲဆက်ထားတဲ့ကာဝယ်ဝတ်ပေးထားပါတယ်ဒီဘာဘီယုတ်ကတော့ဟိုးအရင်မူလရေကူးဝတ်စုံနဲ့ဖန်တီးထားတဲ့ဘာဘီအယုတ်ကိုပြန်လည်ပုံဖော်ထားတဲ့အယုတ်မှာဖြစ်ပါတယ်အခုဆိုရင်တော့ရွှေရောင်စပင်းနဲ့အသားရောင်အဖြူကနဝင်းအယုတ်မျိုးအပြင်လူမဲမျိုးသမီးတွေကရေပန်းစားတဲ့ကျက်ဆံပီးလေးတွေချစ်ပြီးတော့စပင်းချထားတဲ့လူမဲဘာဘီအယုတ်မာရီလည်းရှိလာပါပြီရှင်ကျမလေးပါပါဘာဘီ
ယောဘီနနတီရဲ့ထူးခြားတဲ့အချိုတတ်ကြောင့်ကဘာတလစပိုမှုတွေနဲ့ကော့တစ်ရဲ့ဖြောဆက်သူတွေနှစ်ချိုက်ကြပါတယ်။အခုတော့ကင်ညာကစွန့်ထွင်လုပ်ငန်းတစ်ခုကနနဆိုင်ခင်ရဲ့စွန့်ပစ်ပစ္စည်းတွေကိုဖက်နက်ဒီဇိုင်းတွေမှာတုံးလာနေပါပြီ။ AP သတင်းဆောင်မကိုကိုစီသူပြောပြပေးထားပါတယ်ရှင
်။နနတီခုစပီလိုကြံခဲ့တဲ့အပင်ကိုပြိုးပင်အဖြစ်သုံးလို့ရရင်ရမရရင်မီးရှို့ဖြစ်စီပြကြရတဲ့ကင်ညာနိုင်ငံမှာအခုတော့နနပင်တွေကနေပြီးတော့ကြီးမြင့်ထုတ်လုပ်နေကြပါပြီ။နနက်ဆိုင်တောင်သူတွေအနေနဲ့နနက်အသီးကနေရတဲ့ဝင်ငွေအပြင်ဝင်ငွေတစ်ခုထပ်တိုးလာနေပြီလို့နနက်တောင်သူဦးကြီး James Kinutia ကပြောပါတယ
်ပြည်မနမူကလီမာဝါမနနစီ
အရင်ကတော့ဒီနနက်ပင်စီတွေကိုပြန်ဆိုင်တဲ့အခါတုံးရင်တုံးမတုံးရင်ပြစ်လိုက်တာပါအခုနောက်ပိုင်းတော့ပိုင်းကာစီကုမ္ပဏီကနနက်ပင်တပင်ကို15ရှစ်လင်းနဲ့လိုက်ဝယ်တော့သူ့စီပဲရောင်းကြပါတယ
်တက္ကသိုလ်မှာသူတို့လုပ်ခဲ့တဲ့ project တစ်ခုကနေပြီးတော့စွန့်ပစ်နနက်ပင်တွေကိုသတိထားမိခဲ့တာလို့ပိုင်းကစီကုမ္ပဏီရဲ့ CEO ဖြစ်သူအော်ဝါကပြောပါလေအခုတော့နနက်ပင်ကနေလှပတည်တတ်တဲ့ဖက်နက်ထုတ်တဲ့လုပ်ငန်းကယင်းနည်းမြန်သူတွေကိုဆွဆောင်နိုင်နေပြီးတော့ရရှိတည်တတ်တဲ့အကျိုးဖြစ်ထွန်းလာနိုင်မယ်လို့သူကယုံကြည်ထားပါလေ
That recycles waste pineapple leaves into a biodegradable textile that is friendly.
အဒီခုပြီးတော့ကြံခဲ့တဲ့နနက်ပင်တွေကနေ fashion ထုတ်ကုန်တွေထုတ်နိုင်လာတဲ့အပြင်ဂေဟစနစ်ကိုလည်းမထိခိုက်စေပါဘူး
နနက်ပင်ကထုတ်တဲ့ချီမြင့်ဟာနှစ်ပေါင်းများစွာကလေးကခိုင်မာတဲ့သမိုင်းကြောင်းရှိခဲ့ပေမဲ့ဈေးပေါ်တဲ့ချီတဲ့တင်သွင်းမှုတွေနဲ့လုံသားရှားပါးမှုတွေကြောင့်ထင်သလောက်မပေါက်ခဲ့တာပါအသီးခူးပြီးကြံခဲ့တဲ့နနက်ပင်တွေကိုဆွဲနှုတ်ရေဆီးအချောက်ခံချိတ်ခွဲပြီးမှချီမြင့်အဆင့်ဆင့်ထုတ်ယူကြရပါတယ်ဒီလိုလုံးနိုင်ဖို့အတွက်ကုန်ချမ်းကလည်းအင်တန်ပေါ်တယ်လို့ဆိုရမှာပါကင်ညာနိုင်ငံမှာတစ်နှစ်ကိုအ ਨੇ စုံနနက်ပင်တန်ချိန် 8,000 ကျော်မီးရှို့ဖျက်ဆီးနေကြပြီးတော့မီးခိုးငွေတွေကြောင့်သဘောပတ်ဝန်းကျင်ဖျက်ဆီးနေရတယ်လို့ဆိုပါတယ
် Annually about 766 million tons of post-harvest pineapple leaves
ကမ္ဘာတစ်ဝှမ်းမှာနနက်ဆိုင်ခင်းတွေကနေမီးရှို့တဲ့စွန့်ပစ်အမိုက်က966 million တန်ချိန်ရှိပါတယ်တစ်နှစ်ကိုတန်1,000လောက်ပဲကျမတို့ပြန်သုံးနိုင်တယ်ထားအောင်တော့ကာဗွန်ထုတ်လုပ်မှုမှာတော့အများကြီးရောနယ်တက်တာသွားပါတယ်
။နနက်ချီနဲ့လုပ်တဲ့ဖက်နက်တရံဖြစ်ဖို့အတွက်နနက်ပင် 16 ပင်လောက်သုံးရပြီးတော့တရံကိုလက်လီဈေး42ဒေါ်လာနဲ့လက်ကားဈေးနဲ့ဆိုရင်36ဒေါ်လာဝန်းကျင်ရောင်းချပါတယ်။အလုပ်ဖြစ်တဲ့ဆိုပေမဲ့ လုပ်ငန်းတိုးချဲ့နိုင်မှုတော့စနစ်ကျတဲ့သုတေသနလုပ်ငန်းတွေနဲ့ဆိုင်ရန်ရာတွေရှိဖို့လိုပါတယ်အခက်အခဲတွေနဲ့မပြည့်စုံပေမဲ့လည်းဘိုင်းကစီကုမ္ပဏီရဲ့အနာဂတ်ရည်မှန်းချက်ကိုတော့အထူးကိုက်ခံမှာမဟုတ်ဘူးလို့အဝါကပြောပါတယ်
And with our solution we hope to scale to other countries
ဆုံးပြေနန်နက်ပင်တွေကနေအခုလိုအကျိုးဖြစ်ထွန်းတာမျိုးကိုတခြားနိုင်ငံတွေမှာလည်းလိုက်လုပ်စေချင်ပါတယ်ကျမတို့နီလန်ကိုတကမာလုံးတိုင်းတာနဲ့လိုက်ပြီးတော့လုပ်မယ်ဆိုရင်အကောင်းဆုံးပေါ့ရှင်
။တဘောပံဝင်ချင်းစိမ့်တဲ့ရရောက်တဲ့ဒီလုပ်ငန်းကနေဖနှက်နဲ့လက်ကန်အေးလိုမျိုးဖက်ရှင်ပစ္စည်းတွေကိုထုတ်လုပ်နိုင်တာကနေကင်ညာနိုင်ငံရဲ့ပြပကအထယ်လေးတင်သွင်းနေတာတွေရှော့ချနိုင်အောင်အထောက်အကူဖြစ်တယ်လို့ဒေတာတွင်အလုပ်ကန်အခွင့်အလမ်းတွေတိုးပွားလာဖို့လည်းမျှော်လင့်နေကြပါတယ်ခင်ဗျာ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိအသက်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ပြည်မြန်မာအီးမေးလ်လိပ်စာ bamiset@news.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာမနက်ခင်ဗျာရှင်။ VOA American တန်ကရဲ့2024ခုနှစ်ဧပြီလ3ရက်ပုတ်ထုနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတန်24/50တက်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုနားဆင်ဆက်ရမှာဖြစ်ပါတယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုတင်ပြပါမယ်ရှင်။မြန်မာနိုင်ငံကဆန်ကိုဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ခိုင်မာတဲ့ဈေးကွက်မှာနေရာတစ်ခုနာမည်တစ်ခုရဖို့အတွက်ဆိုရင်အရေးအသွေးပြည့်ဝတဲ့ဆန်မျိုးစားတစ်မျိုးကိုကြေကြေပြန့်ပြန့်ထုတ်လုပ်ပြီးဈေးကွက်ထူပေါက်ဖို့လိုအပ်ပါတယ်။မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စုံမင်းတင်ဆက်ထားပါတယ်ရှင
်။မြန်မာနိုင်ငံရဲ့မျိုးသားတိနံဖြစ်တဲ့ဆန်စပါးဟာပြည်တွင်းစားသုံးမှုအတွက်လည်းဖြစ်တယ်လို့ပြည်ပကိုတင်ပို့တဲ့အဓိကအကြဆုံးတိုင်းပြည်ထုတ်ကုန်လည်းဖြစ်ပါတယ်။အင်္ဂလိပ်ကိုလိုနီခေတ်နဲ့လွတ်လပ်ရေးရပြီးပါလီမန်ဒီမိုကရေစီခေတ်တို့မှာမြန်မာနိုင်ငံဟာနိုင်ငံတကာကိုဆန်တင်ပို့ရောင်းချတဲ့အထက်မှာထိတ်တန့်နိုင်ငံတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုနိုင်ငံတကာကိုဆန်တင်ပို့ရောင်းချမှုအများဆုံးအချိန်တွေတုန်းကလည်းနိုင်ငံတကာမှာမြန်မာပြည်ကဆန်ဆိုပြီးရေပူရသဘောမျိုးလောက်ပဲသိရှိခဲ့ကြပေမဲ့ခိုင်မာတဲ့အမျိုးအမည်တစ်စိတ် brand တစ်ခုကိုတော့ကြဲကြဲပြန့်ပြန့်တည်ဆောက်နိုင်ခြင်းမရှိခဲ့ပါဘူး။အဲ့ဒီနောက်1962ခုနှစ်မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်အာဏာရှင်ခေတ်အဆက်ဆက်တစ်လျှောက်လုံးမှာလည်းအရင်ကလောက်မဟုတ်တော့ပေမဲ့ဆန်ကိုပဲအဓိကပြည်ပပို့ကုန်အဖြစ်အားထားခဲ့ကြရတာဟာဒီကနေ့အချိန်အထိဖြစ်ပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ခိုင်မာတဲ့ဆန်ဈေးကွက်တဲကိုတော့ထိုးပေါက်နိုင်ခြင်းမရှိပါဘူး။အဓိကကတော့အရင်အသွေးပြည့်ဝတဲ့ဆန်အမျိုးအစားကောင်းတစ်ခုကိုကြဲကြဲပြန့်ပြန့်ထုတ်လုပ်နိုင်ခြင်းမရှိတာကြောင့်ဖြစ်ပါတယ်။ဟုတ်ချင်းကပြည်ပကိုဆန်အကြီးကျယ်တင်ဖို့ရောင်းချခဲ့တဲ့မြန်မာနိုင်ငံဟာဆိုရင်စစ်အာဏာရှင်ကဆက်ဆက်မှာတဖြည်းဖြည်းနဲ့အိန္ဒိယထိုင်းဗီယက်နမ်တို့ရဲ့နောက်မှာအဝေးကြီးကိုပြတ်ကျန်နေခဲ့ပါပြီ။အိန္ဒိယကဘာစမာတီဆန်၊ထိုင်းကဂျက်စမင်ဆန်နဲ့ဗီယက်နမ်က SK25 ဆန်အမျိုးအစားတို့ဟာဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ခိုင်မာတဲ့ဈေးကွက်မှာကြဲကြဲပြန့်ပြန့်နာမည်ရနေရာရနေကြပြီဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းတဦးဖြစ်တဲ့ကိုထက်စော်ထွန်းကခုလိုသုံးသပ်ပြပါတယ်။
ကိုနိုင်ငံတကာမှာဆိုရင်သူရဲ့ဒီ Jasmine Right တို့ Basmati တို့ကဒါယူရိုပီးနိုင်ငံအထီးဒါလူတိုင်းကကြိုက်နေတဲ့စားသုံးနေကြတာပေါ့နော်ကျွန်တော်တို့နိုင်ငံမှာနံပါတ်1စမယ်ဆိုရင်ပေါ့နော်မျိုးပဲပေါ့နော်အဓိကမျိုးကမတန့်ရင်မျိုးကိုကျွန်တော်တို့အသေးသေးချာချာတန့်စင်မှုနဲ့ပေါ့နော်နောက်ကမျိုးခွဲတွေမပအောင်ထုတ်လုပ်နိုင်တဲ့ ကျွန်တော်တို့ကုမ္ပဏီတွေပဲဖြစ်ဖြစ်ပေါ့နော်ထုတ်လုပ်တဲ့မျိုးစေ့ထုတ်ကုမ္ပဏီတွေဖြစ်ဖြစ်ပေါ့နော်ဒါတွေတကယ်ကိုစနစ်ကျကျပေါ့နော် quality ရှိရှိထုတ်နိုင်တဲ့ဖြစ်ပေါ့နော်ဒါတွေရှိဖို့ကအရေးကြီးတယ်အဲ့ဒါတွေမရှိတဲ့အခါကျတော့ကျွန်တော်တို့မျိုးစေ့တွေကိုတောင်သူတွေကိုယ်တိုင်ကလည်းသူတို့ရဲ့ကြုံရတစ်နှစ်တစ်နှစ်ရလာတဲ့မျိုးတွေပဲပြန်ဆိုင်နောက်တစ်နှစ်အတွက်ပြန်ထားပေါ့နော်ဒီလိုမျိုးတွေစိုက်နေတဲ့အခါကျတော့သူတို့ရဲ့စပားတွေထွက်လာတဲ့အခါမှာမျိုးကွဲတွေဒီမျိုးကွဲပါတဲ့ပြဿနာဒါနံပါတ်1အနေနဲ့ဒါအခက်အခဲတစ်ခုပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာဆိုနိုင်ငံတကာကိုကျွန်တော်တို့ကပို့ဖို့အတွက်ပေါ့နော်တီးတန့်ဆိုင်ဖို့အတွက်သဘောတကူဒါရွှေဖို့မှဆိုရင်ကျွန်တော်ရွှေဖို့ပေါ့ဆန်းနာမည်ကြီးရဲ့ရေးမြေဒေတာနဲ့ပေါ့နော်အရင်လဲကိုက်နေတယ်အမျိုးမျိုးဒေတာမှာကျွန်တော်တို့ကဒီတောင်သူအစုဖွဲ့တွေနဲ့ကုမ္ပဏီနဲ့ပေါင်းပြီးတော့ပေါ့နော်ချေချေပြက်ပြက်ကိုဒီမျိုးဆိုရင်ဒီမျိုးကျတဲ့ပဲဆိုက်ပြီးတော့ပေါ့နော်တကယ် export ကိုကြီးရွယ်ပြီးတော့ site တင်တယ်ပေါ့နော်အဲ့လိုမဟုတ်ဘဲနဲ့အဲကိုကလဲဆိုက်တယ်အခြားတောင်သူအခြားစပါးမျိုးတွေကလဲဆိုက်တယ်ဆိုရင်ဒီမျိုးတွေကကြာလာတဲ့အခါကျတော့စက်မျိုးလို့ဖြစ်သွားတာပေါ့နော်ကျွန်တော်ဘာလို့လဲစပါးချင်းချင်းဆိုတဲ့အတွက်ကြောင့်ပေါ့အခြားမျိုးတွေအတိဝုံမုံနေကူတယ်ဝုံမုံကူပြီးတော့နောက်တစ်ခေါက်သူ့အနေနဲ့ထွက်လာတဲ့စပါးမျိုးစေ့တွေကြတော့ကျွန်တော်တို့သဘောတူသူ့ရဲ့အနံ့အသက်ကပထမမှာအရင်မွေးတယ်ဆိုရင်ဒါအခြားမျိုးနဲ့ရောပြီးတော့အနံ့အသက်ကညော့သွားတာလို့နောက်တစ်ခုကကျွန်တော်သူ့ရဲ့ quality ပေါ့နော်ကျွန်တော်တို့ဒီ shoe box ဆန်းဆိုရင်သူ့ရဲ့ဆန်စပါးရဲ့ဆန်စေးရဲ့အရွယ်အစားကဒီရှည်မျောမျောပေါ့နော်ကျွန်တော်တို့ဟိုသူ့ရဲ့အရှည်လျားလေးကကောင်းနေတဲ့အခါမှာအခြားဘေးနားမှာစိုက်တဲ့ဟိုတခြားမျိုးတစ်မျိုးကဆန်စေးလုံးတို့တို့ဒါမျိုးတွေဖြစ်နေမယ်ဆိုရင်ဒီဟာမျိုးတွေနဲ့ကျွန်တော်တို့ကရောရှက်မိပြီးတော့ဝမ်မုံကူပြီးတော့တစ်ခုနဲ့တစ်ခုနောက်တတိတာအတွက်ဒါတွေကိုဒါပြန်စိုက်မယ်ဆိုရင်နောက်တစ်ခုမှကျွန်တော်တို့ကတကယ်မူရင်းဒီချွေပူပေါ်ဆန်းမွေးလို့တော့ကျွန်တော်တို့ကရတော့မှာမဟုတ်ဘူးပေါ့နော်အဲ့အတွက်ကြောင့်မို့ဒါကလည်းကျွန်တော်တို့တကယ်ကိုစဉ်းစားမယ်ချက်ပေါ့နော်ဘာဖြစ်လို့လဲဆိုရင်တမျိုးကောင်းထုတ်ဖို့ကကြတော့ export အတွက်ဆိုတာအရင်အရေးကြီးတယ်ပေါ့နော်စိုက်တာကတော့ကျွန်တော်တို့နေမြေဒေတာမှာ ERV ဆိုရင် ERV နဲ့ kait တဲ့စပါးကျွန်တော်တို့စိုက်လို့ရတယ်အမရန်ကုန်ဆိုရင်ရန်ကုန်ဒေတာမှာကျွန်တော်တို့ပဲခူးဆိုရင်ပဲခူးဒေတာမှာအစီအစဉ်စပါးကိုကျွန်တော်တို့ကစိုက်လို့ရတာပေါ့နော်ဒါပေမဲ့အဲ့လိုမျိုး export အတွက်ရည်ရွယ်မယ်ဆိုရင်တော့တကွင်းတစ်ဆက်သေးပေါ့နော်ကျွန်တော်တို့ဧကတောင်းချီဆိုရင်တောင်းချီပြီးတော့ဒီတကွင်းစက်ထဲမှာကျွန်တော်တို့ရဲ့ export ပို့မယ်ဟာတကယ်မျိုးကောင်းမျိုးတန်ကိုပဲတုံးပြီးတော့ဒီလူတွေကကိုမျိုးကိုလည်းမဟုတ်ဘူးကျွန်တော်တို့ဟိုကဒိုလူရှီယာရတဲ့မျိုးဒီလူရှီယာရတဲ့မျိုးတုံးပြီးတော့မဟုတ်တော့ခင်ပေါ့နော်တကယ်ကိုရှူပေါ်ဆန်းရဲ့အစ်စ်အမှန်မျိုးကိုပဲကျွန်တော်တို့အားလုံးတောင်းတူတယ်တုံးပြီးတော့စိုက်မှသာကျွန်တော်တို့ကတမျိုးကောင်းပေါ့နော်ကောင်းကောင်းရမယ်
ကမ္ဘာမှာဆန်စပါးအများဆုံးထုတ်လုပ်တဲ့အိန္ဒိယထိုင်းနဲ့ဗီယက်နမ်နိုင်ငံတွေမှာသူတို့ရဲ့ခိုင်မာတဲ့ဈေးကွက်အတွက်နာမည်ရနေရာရတဲ့ဆန်အမျိုးအစားတွေကိုမျိုးစပါးထိမ့်သိမ်းတာတင်သာမကထုတ်လုပ်မှုဘိုင်းတွေဖြစ်ကြတဲ့တူလောင်မှုစနစ်တွေချိတ်ခွဲမှုအပိုင်းတွေမှာလည်းစနစ်တကျဆန်ချင်းဆန်ကျုံးမီလုပ်ကင်ကြပါတယ်ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂစန္ဒအိခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းကောင်တူဖြစ်ခဲ့တဲ့ကိုထက်စော်တွန်းကပဲအခုလိုနိုင်ရှင်သုံးသပ်ပြပါတယ်
ကျွန်တော်နိုင်ငံမှာလေသူတို့ရဲ့ပြုစုတဲ့စနစ်တွေမှာဆိုရင်လည်းလိုအပ်ချက်တွေအများကြီးရှိတယ်ဒီစပားပင်အတွက်လိုအပ်တဲ့အာဟာရတွေကိုပြည့်ဝစွာပြည့်မီစွာမထည့်နိုင်တဲ့ဟာတွေ quality ဘိုင်းကိုကြတော့တကယ်နိုင်ငံတကာ export ဖြစ်လာဖို့အတွက်ကြတော့အဆင်မပြေတော့ဘူးပေါ့နော်အဲ့ဒီမှာကျွန်တော်တို့စပားထွက်လာတဲ့အချိန်မှာဆိုရင်လည်းပေါ့နော်ဒါကျွန်တော်မြန်မာနိုင်ငံမှာအဓိကအများဆုံးဖြစ်လာတော့ဟိုချိတ်ခွဲတဲ့အခါမှာကျွန်တော်တို့ဆန်တွေကိုအချောင်းအတိုင်းမရတော့ဘူးဒီကျိုးချည်တဲ့အရာခိုင်တော့များတာတွေရှိတော့ရှိတာဟိုသူ့ရဲ့ quality ကဒီပေါ်တော့နိုင်ငံတကာကိုကူဖို့ပါအဲ့ဒီဟာလည်းကျွန်တော်တို့အများကြီးလိုတယ်နောက်တစ်ဆင့်သွားမယ်ဆိုရင်ဒီ post harvest technology ပေါ့နော်ကျွန်တော်တို့ဒီရိုက်သိမ်းခြင်းလို့နည်းပညာပေါ့နော်ထုတ်ပိုးတဲ့စနစ်ပေါ့ဘယ်လိုထားလဲဆိုရင်ကျွန်တော်တို့ကဒါအခန်းထဲမှာကွန်ဒီအိတ်နဲ့ထည့်ပြီးတော့ပဲကျွန်တော်တို့ကတူလောင်ရင်တူလောင်မယ်၄၅၆လာပေါ့နော်နိုင်ငံတကာမှာဆိုရင်ဒီ quality ပေါ့နော်မိအောင်လို့ရိတ်သိမ်းပြီးတော့ဆန်ချိတ်ခွဲပြီးတဲ့အချိန်မှာအနံ့အရသာနဲ့ပြည်စုံတဲ့ဒီပုံပေါ့နော်သူတို့ဒါတွေကိုမပြက်စီးအောင်တကယ်ကိုအမြဲတမ်းဟိုလက်ဆက်နေအောင်ပေါ့နော်ဒီလိုအရသာမျိုးဖြစ်အောင်သူတို့မှာကျတော့အပြည့်အဝကျွန်တော်တို့လုပ်နိုင်တယ်အခြားကျွန်တော်အာရှနိုင်ငံရဲ့ဆန်စပါးတွေနဲ့ကျွန်တော်တို့ကရှင်းပြိုင်မယ်ဆိုရင်နိုင်ငံတကာဈေးကွက်မှာကျွန်တော်တို့ရဲ့ product တစ်ခုပေါ့နော် brand တစ်ခုကိုကျွန်တော်တို့တည်ဆောက်တဲ့နေရာမှာကျွန်တော်တို့ရှင်းပြိုင်နိုင်တဲ့အနေအထားအရှိဥမဲ့မဟုတ်ဘူးပေါ့နော်
ဆန်စပါးကိုပြပဈေးကွက်မှာနာမည်တစ်ခုနေရာတစ်ခုတိဆောက်တင်ဖို့ရောင်းချဖို့အတွက်ကမီယိုဖလာတမယိုးကြာနီးနဲ့စိုက်ပျိုးရေးကတော့မဖြစ်နိုင်ပါဘူးအဲ့ဒီအတွက်ဆက်မှုလေယာကိုပြောင်းလဲပြီးသွင်းအားစုလို့ခေါ်တဲ့မြေစီမြေနစ်တွေကိုလည်းထည့်သွင်းနိုင်ဖို့လိုအပ်ပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့လက်ရှိစပါးစိုက်ပျိုးတဲ့လေကွက်တွေဟာဆက်ရန်နေရာတွေဝင်ရောက်ဖို့ကျင်းမြောင်းနေပြီး၄000အကွက်ကျယ်တွေဖြစ်ဖို့လိုအပ်ပါတယ်အဲ့ဒီလိုအခြေအနေတွေဖြစ်ဖို့ကတော့ contract farming ကို contract layer စနစ်လို့ခေါ်တဲ့မြေပိုင်နဲ့လေသမားရဲ့အရင်အင်းနဲ့နီးပညာရှိတဲ့စိုက်ပျိုးရေးကုမ္ပဏီတွေရဲ့အစိုးရရဲ့ပူးပေါင်းနိုင်မှဖြစ်ပါတယ်။သို့တော်လက်တွေ့မှာတော့အဲ့ဒီလိုဖြစ်နိုင်ဖို့အခြေအနေကမလွယ်သေးဘူးလို့တောင်သူလေသမားရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်။
contract firm ကြီးကတော့ဒီအောင်မြင်နဲ့မအောင်မြင်မှုဆိုတာကိုပြောဖို့ခက်သေးတာပေါ့ဗျ။အချိန်ကအာနာသိန်းရဲ့အချိန်လေးတည့်ရဖြစ်သွားအောင်ဖြစ်သွားတော့ဒီ contract firm ကြီးကိုအောင်မြင်နဲ့မအောင်မြင်မှုဆိုတာဒီမှာပြီးမှဆက်တတ်ဖို့အချိန်သူတို့မလုံလောက်လိုက်ဘူးပေါ့နော်။ contract firm ကြီးကလည်းဒီမှာပြည်ရဲ့လက်ရှိအခြေအနေနဲ့အောင်မြင်မှုသိပ်မလွယ်ဘူးလို့ကျွန်တော်ထင်တယ်။ဘာလို့ဆိုတော့အစိုးရကုမ္ပဏီတောင်းဆိုပေါ့တုံးတုံးမလဲရှားမှရှိနေတဲ့အမြင်နဲ့ဆက်ဆံရေးအခြေအနေတွေကကောင်းမနေဘူးပေါ့ဗျာ။စုံကြည့်မှုပြောက်ဆုံးနေတဲ့ပြဿနာပေါ့။
မြန်မာနိုင်ငံကစံစဘာဟာပြည်ပကိုနှစ်စင်တင်ပို့နိုင်တယ်ဆိုပေမဲ့အဓိကတရုတ်အပါဝင်အိန္ဒိယနိုင်ငံတွေကိုနယ်စပ်ကနေတင်ပို့ရောင်းချရတာကအများစုဖြစ်ပါတယ်။အဲ့ဒီလိုနယ်စပ်ကနေရောင်းချရမှာစံချိန်စံညွန့်အတိုင်းအတာစစ်ဆေးကြီးကြပ်တာတွေသိပ်မရှိတဲ့အတွက်ဘယ်လိုစံအမျိုးအစားပဲဖြစ်ဖြစ်ရောင်းချရတာလွယ်ကူပါတယ်။ဒါ့အပြင်နယ်စပ်တိုင်းမှာနှစ်ဖက်တာဝန်ရှိသူတွေနဲ့နားလည်မှုယူရောင်းဝယ်ကြတာမွန်ဂိုလန်တွေကိုအနည်းနဲ့အများအသုံးပြုရောင်းဝယ်ကြတာတွေဟာလေမြန်မာပြည်ကစံကိုအမျိုးအစားမရွေအလွယ်တကူရောင်းချနိုင်တဲ့အခွင့်အရေးတွေဖြစ်ပါတယ်။ဒါပေမဲ့လည်းအိန္ဒိယ၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေလိုစံအမျိုးအစားကောင်းတွေထုတ်လုပ်ပြီးဖွံ့ဖြိုးပြီးနိုင်ငံတွေကခိုင်မာတဲ့ဈေးကွက်တွေရရှိဖို့ကတော့အခုလိုပြည်တွင်းစစ်အကြီးအကျယ်ဖြစ်နေတဲ့ကာလတွေမှာပိုပြီးတော့မှအလံဝေးနေပါသေးတယ်ခင်ဗျာ။
မြန်မာနိုင်ငံတွင်စီးရီးပြည်ပခါတွေကြောင့်ရသတေဆုံမှုတွေတိုးလာချိန်မှာပဲယူကရိန်းမှာလည်းရုရှားကျူးကျော်စစ်အရှိန်ပိုပြီးတော့ပြင်းထန်လာနေပါတယ်။ရသတေဆုံမှုနှုန်းတိုးလာနေတဲ့မြန်မာပြည်တွင်းစစ်နဲ့ယူကရိန်းစစ်တွေဟာရှစ်ဆယ်ဘလို့တရားမှုတွေရှိလာနိုင်ပါသလဲ။ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်ကနေဟောင်စာကတင်ဆက်ထားပါတယ်ရှင်။
အဲ့ဒါမျိုးဆိုရင်တော့ကျွန်တော်တို့ကဟိုရေရှည်ပြည်တွင်းစစ်ဖြစ်သွားမယ့်အနေအထားမျိုးလို့ကျွန်တော်မြင်တယ်ဗျ။တော့နောက်တစ်ခုကကျတော့ဟိုအဓိကပြဿနာကဒီအတိုက်ခံတွေဂျားထဲမှာတညင်တညွတ်ထီတော့တပ်ပေါင်းစုပေါ့ဗျာ။ဆိုတော့ဒီလိုဥဆောင်မှုနဲ့တိုက်တာမျိုးမဟုတ်တဲ့အနေအထားမှာနောက်တစ်ခါကျတော့တစ်ဖက်မှာလည်းကျွန်တော်တို့တိုင်းရင်းသားလူမျိုးစုတွေပေါ်အခြေခံတဲ့စစ်ပွဲတွေဖြစ်တဲ့အခါမှာအချင်းချင်းပွတ်တိုက်မှုတွေလည်းဖြစ်လာနိုင်တယ်။နောက်တစ်ခါကျတော့ဒီအုပ်စုတွေဂျားထဲမှာတို့ဘာခေါမလဲအချင်းချင်းဟိုရှင်းမရနိုင်တဲ့ပြဿနာမျိုးလည်းဖြစ်နိုင်တယ်ပေါ့နော်ဆိုတော့ဒီအနေထားအောင်မှာလည်းလက်ရှိဟိုစစ်ကောင်စီကချက်ချင်းဟိုနေပြည်တော်ကနေပြီးတော့ပြုတ်ကြရမယ်ထွက်ပြေးရမယ်လို့လည်းမမျှော်လင့်တာသေးဘူးပေါ့နော
်မြန်မာနိုင်ငံရဲ့ကျွမ်းကျင်သူဥအောင်သူညဲရဲ့သုံးသက်ချက်ချုပ်ကိုကြားခဲ့ရတာပဲဖြစ်ပါတယ်နှစ်နှစ်ကျော်လာပြီဖြစ်တဲ့ရုရှားနဲ့ယူကရိန်းတိုက်ပွဲဟာပုံမပြင်းထန်လာနေတယ်လို့ရုရှားနိုင်ငံထက်ကရင်းနှီးချက်ဆက်ယုံကိုယူကရိန်းဘက်ကမောင်းတူမဲ့လေရင်နဲ့ဘုံကျဲပြီးမှနောက်ထပ်တိုက်ခိုက်တာတွေထပ်လုပ်ဆောင်လာမယ်ဆိုရင်နျူကလ িয়ার လက်နက်တွေအသုံးပြုရမယ်လို့ရုရှားသမ္မတပူတင်ကချင်းချောက်ပြောဆိုထားပါတယ်။တစ်ဖက်မှာလည်း၃နှစ်ကျော်လာတဲ့မြန်မာပြည်တွင်းကအာဏာသိမ်းစစ်တပ်နဲ့တော်လှန်ရေးတပ်ပေါင်းစုတွေရဲ့တိုက်ပွဲတွေကြားမှာစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တာတွေလှုပ်ဆောင်နေတာကြောင့်အရဲသားတွေတေဆုံတော့တက်လာတယ်လို့စစ်ကောင်စီဘက်ကလည်းအရေးကြီးတဲ့တပ်စခန်းတွေလက်လွတ်ဆုံးရှုံးနေရပါတယ်။ဒီချိန်တွေကြမှာစစ်ကောင်စီကစစ်မှုထမ်းဥပဒေထောက်ပြန်ထားပြီးတော့တနင်္ဂနွေလုံးမှာရှိတဲ့သတ်မှတ်ထားတဲ့အသက်အရွယ်တွေကလူတွေကိုအသင့်အရမဖမ်းဆီးပြီးတော့စစ်မှုထမ်းခိုင်းတဲ့အဖြစ်အပျက်ရှိနေပါတယ်။လက်ရှိမြန်မာပြည်သစ်စစ်နဲ့အတူကမ္ဘာစစ်ကိုဥတည်နေတဲ့ရုရှားယူကရိန်းကျူးကျော်စစ်တွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးကြံ့ကျင်သူဦးအောင်သူကြီးကယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်စီစဉ်ကနေအခုလိုသုံးသပ်ပြောဆိုထားတာပဲဖြစ်ပါတယ်။
ကျွန်တော်မြင်တာတော့ဟိုပထမဆုံးများဒီ new dollar ရေးဆိုပြီးတော့ဖြစ်လာတယ်ဖြစ်လာပြီးတော့နောက်ပိုင်းမှာတခါတည်းဟိုကျွန်တော်တို့လက်နက်ကင်ဒေါ်လာကြီးကိုတန်းပြီးတော့ကူးပြောင်းကြတယ်ပေါ့ဗျာနော်ဆိုတော့ဒီအနေထားအောင်ပါပဲဟိုတော်တော်များများကနိုင်ငံရေးစင်မြင့်ကိုမယုံတော့ဘူးတစ်ဖက်ကလက်နက်ကင်ဒေါ်လာကြီးဘက်ကိုစိတ်ဆန်လာတယ်ဗျာဆိုတော့ဒီအနေထားကကျွန်တော်တို့ခေါ်တာတော့ militarization of the society ပေါ့ဒီလူ့ဖွဲ့စည်းတစ်ခုလုံးကစစ်ဩဇာလွှမ်းမိုးတဲ့ပုံစံဖြစ်သွားတော့ပေါ့ဗျာဆိုတော့တစ်ဖက်မှာလည်းအခုကလက်ရှိစစ်ကောင်စီကမဝင်မနေရပါဗျာဒီလိုလူသစ်စုဆောင်တင်သွင်းတာမျိုးတွေလုပ်ရင်ကျွန်တော်တို့ရဲ့လူအဖွဲ့စည်းတစ်ခုလုံးပိုဆိုးသွားမယ်လို့ထင်တယ်ဗျာညောအဲ့တော့တစ်ဖက်ကလူလုံးလာရင်ကြံတဲ့အခုချိန်မှာအတိုက်ခံတွေဘက်ကလည်းလူသစ်စုဆောင်လာတွေဘာတွေကလုံနေတဲ့သတင်းတွေကျွန်တော်တို့ကြားပါတယ်ဆိုတော့အဲ့တော့တိုင်းပြည်ရဲ့အရင်းမြစ်ပေါ့ဗျာလူအရင်းမြစ်ကြံတဲ့အရင်းမြစ်တွေကိုကျွန်တော်တို့ကတိုင်းပြည်ဖွံ့ဖြိုးရေးကြံတဲ့ကိစ္စတွေကိုမစင်စားဘဲနဲ့အားလုံးကစစ်တိုက်ဖို့စဉ်းစားနေမှာဆိုရင်တော့ကျွန်တော်မြင်တယ်ကျွန်တော်တို့လူဖွဲ့စည်းတစ်ခုလုံးကဖိတ်ရှင်ပါကောင်းလေးကိုစစ်ဇက်သွင်းထားတဲ့အမျိုးဖြစ်သွားနိုင်ပါတယ်ဟိုကျွန်တော်တို့နိုင်ငံတစ်ခုကဟိုတိုက်ရှင်မဆိုရှင်ကွာချချက်ကတော်တော်များတယ်ဗျာဆိုတော့ပထမကျွန်တော်တို့မြန်မာပြည်ပြဿနာကကြတော့အများစုက democratization ပေါ့ democracy ပြည်မြေပြောင်းလဲရေး ပြည်တွင်းပြဿနာလို့မြင်တာပေါ့ဗျာနော်ဆိုတော့ဟိုဘက်ကတစ်ဖက်မှာကျတော့ဒါကအချုပ်ချအာဏာပိုင်တစ်ခုကိုဝင်ရောက်ကျူးကျော်တယ်ဆိုတော့ဒီ international order ပေါ့ဗျာဟိုနိုင်ငံတကာအခင်းအကျင်းကိုဖျက်ဆီးတယ်လို့ဆိုတော့ဆွတ်ဆွဲချက်မျိုးနဲ့တွေ့ပါတယ်နော်ဟိုဘက်မှာကျတော့နေတိုးရှိတယ်ဥရောပသမဂ္ဂရှိတယ်တော့ပို့ပြီးတော့သူတို့ကခိုင်မာစည်းလုံးမှုရှိပါတယ်ကျွန်တော်တို့ဒီမှာကြတော့မြန်မာပြဿနာကိုအာဆီယံ centrality ပေါ့အာဆီယံကဘူချမ်းမသပွဲဥဆောင်မယ်ဆိုပြီးတော့ပြစ်ထားလိုက်တာမျိုးပေါ့ဗျာเนาะကျွန်တော်အဲ့လိုအနေထားမှာတော့တော်တော်ကြွားချမှုတော့ရှိတယ်ပေါ့ဗျာတော့အဲ့တော့ဒါမှမဲ့တစ်ခုရှိတာကကျွန်တော်တို့နှစ်ဖက်ကိုနှစ်ဖက်စစ်ပွဲတွေကိုပြန်ရှင်ကြည့်ရင်ကျွန်တော်တို့စီမှာရှိတဲ့အထူးသဖြင့်အရက်သားစီဆုံးမှုပေါ့ civilian casualty ကလည်းမနေ့ကတော့များနေတဲ့အနေအထားမျိုးဖြစ်ပါတယ်။တော့အဲ့တော့ဒီနိုင်ငံတကာဖွဲ့စည်းတွေခန့်မှန်းကြတယ်ကျွန်တော်တို့စီမှာလူ 1.8 သန်းလောက်ပူမဲ့အိမ်မဲ့ဖြစ်ပြီးတော့ရွှေ့ပြောင်းနေရတာတွေရှိတယ်နော်။အဲ့တော့စစ်သားမဟုတ်ဘဲနဲ့အရသာသေဆုံးမှုက 8,000 လောက်ရှိပြီလို့ဆိုကြတယ်ဗျ။အဲ့တော့ယူကရိန်းမှာကျွန်တော်လိုက်ရှာကြည့်တော့ယူကရိန်းမှာလည်းသူတို့စစ်သား 3,000 လောက်သေတယ်။အရသာဒီနှစ်နှစ်တာကာလမှာ 1,000 ကျော်ကသိဆုံးသွားတယ်ဆိုတော့ပြဿနာမျိုးတွေတွေ့တယ်ပေါ့ဗျာเนาะအဲ့တော့နှစ်ဖက်စလုံးကအပြက်စီးတော်တော်ကြီးမားပါတယ်တော့ယူကရိန်းမှာဒီဒုက္ခတွေ 9.6 လောက်ဘေးအိမ်နေနိုင်ငံတွေကိုကိုလုံရတယ်ဆိုတော့ဇာလာလည်းရှိတယ်ပေါ့ဗျာเนาะကျော်အဲ့တော့အနေထားမှာတော့ကျွန်တော်မြင်တာနိုင်ငံတကာအထောက်ပံ့တာမရဘူးဆိုရင်ယူကရိန်းစစ်ကဘာကုန်လဲမကြည့်မလဲနဲ့ညှိနှိုင်းလိုက်ရတာမျိုးရှိနိုင်တယ်ဒါမှမဟုတ်လည်းကျွန်တော်တို့ရေရှည်ဆွဲပြီးတော့ဆက်တိုက်သွားတာမျိုးရှိနေတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ပြဿနာမှာကျတော့ဒီအိမ်ကြီးချင်းနိုင်ငံကြီးတွေကစားလို့ဒေသဆိုင်ရာအစိုးမော်ဗျာဟိုဒါကပြည်တွင်းဆိုပြီးတော့ဝင်ရောက်ဆွတ်ဖက်ခြင်းနဲ့အာဒီလာသလည်းနေတယ်ပေါ့ဆိုတော့တစ်ဖက်ကဆွတ်ဖက်မယ်ဆိုရင်တော့နေပြည်တော်ဘက်မှာရှိတဲ့စစ်ကောင်စီကလက်ခံနိုင်ဖို့ခက်တဲ့အနေအထားမျိုးပေါ့ဗျာဆိုတော့အဲ့တော့ကျွန်တော်တို့စီမှာလည်းကျွန်တော်မြင်တော့အနီးကပြောရင်ပေါ့ဗျာ2024ကတော့ကျွန်တော်ထင်တယ်ချကြအောင်မယ်လို့ထင်တယ်ဗျကိုဘက်ကလည်းမလျှော့ခြင်းဒီဘက်ကလည်းမလျှော့ခြင်းပေါ့เนาะစီလိုဆက်သွားအောင်မယ်သွားပြီးတော့တစ်ချိန်ကြတော့မှပဲဟိုဘာကလည်းစစ်ပန်းတဲ့အချိန်နဲ့ညတကာကလည်းအဖွဲ့စည်းတွေကဝင်ရောက်ပြီးတော့ကျွန်တော်တို့ကူညီပံ့ပိုးနိုင်တဲ့အချိန်မှပဲအလုပ်ဖြစ်မယ်လို့ထင်ပါတယ
်မြန်မာနဲ့ယူကရိန်းနဲ့ပတ်သက်ပြီးတော့ဥအောင်သူညရဲ့အသွေးမြင်တွေပဲဖြစ်ပါတယ်နောက်တစ်ပတ်မှလည်းဒီစီစဉ်မှာလူတွေပါဝင်ဆွေးနွေးကြမယ်ဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောက်စားပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ
အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရပါမယ်ရှင်။ Republican Party တွင်သမ္မတလောင်းဖြစ်လာဖို့မျှော်လင့်ထားတဲ့သမ္မတဟောင်းဒေါ်နယ်ထရန့်က Florida ပြည်နယ်မှာရွေးကောက်ပွဲရန်ပုံငွေမဲဆွဲပွဲကျင်းပဖို့အစီအစဉ်နေပါတယ်။ Democratic Party ကလက်ရှိသမ္မတ Joe Biden ကိုရှင်ပြိုင်ဖို့သူ့ဘက်ကယော့နေနေတဲ့ကွာဟနေတဲ့ရန်ပုံငွေပမာဏရအောင်အင်တိုက်အားတိုက်လှုပ်ဆောင်လာနေတာပါ။သမ္မတ Biden နဲ့ Donald Trump တို့ရဲ့ရွေးကောက်ပွဲရန်ပုံငွေရှာပွဲတွေအပေါ်မဲဆန္ဒရှင်တို့ရဲ့အမြင်တွေကိုတော့ Veronica Bodres Iglesias သတင်းပေးပို့ထားပါတယ်။ကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်။
ဖလော်ရီဒါပြည်နယ်ဘမ်ဘီချ်မှာဤဗီလာ6ရက်နေ့ရွေးကောက်ပွဲမဲဆွဲရန်ပုံငွေရှာတဲ့ပွဲဒေါ်နယ်ထရန့်ကျင်းပမှာပါဒီရန်ပုံငွေရှာတဲ့ပွဲကနေအမေရိကန်ဒေါ်လာ33သန်းရမယ်လို့ထရန့်ယုံကြည်ထားတဲ့အကြောင်းသတင်းတွေမှာဖော်ပြပါတယ်လော်လော့စဲမှာတော့ထရန့်ဟာဒီမိုကရက်တစ်ပါတီကသမ္မတဂျိုးဘိုက်ဒန်နဲ့ရှင်းရင်းရန်ပုံငွေကြီးကျယ်ညှော်နေနေပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ဒီရက်ထဲသမ္မတဟောင်းဘရက်ကိုဘာမားနဲ့သမ္မတဟောင်းဘီကလင်တန်တို့ပံ့ပိုးပါဝင်တဲ့နယူးယောက်ကရေဒီယိုစီးတီးဂီတခမ်းမရန်ပုံငွေရှာတဲ့ပွဲတရက်ထဲမှာရင်သမ္မတဘိုင်ဒန်အတွက်မဲဆွယ်စည်းရုံးရန်ပုံငွေဒေါ်လာ26သန်းရရှိခဲ့ပါတယ်။ Easter တင်းကုန်နေတဲ့ VOA ကတွေ့ဆုံမင်းပြန်ခဲ့တဲ့အမေရိကန်မဲဆန္ဒရှင်တွေကတော့သမ္မတလောင်းရှင်ပြိုင်နေသူတွေရဲ့ရွေးကောက်ပွဲမဲဆွယ်ရန်ပုံငွေရှာတဲ့ကြိုးပမ်းမှုတွေအပေါ်မှာအခုလိုရှုမြင်ကြပါတယ
်။ The money is needed for
ရွေးကောက်ပွဲကြော်ညာတွေအတွက်ကြော်ညာခဝန်ထမ်းတွေခီးတော့ဖို့ဒီလိုလုပ်ဖို့အတွက်ငွေကတော့လိုတယ်ထင်ပါတယ်။ကျွန်တော်မရှင်းတာကလက်ထဲရတဲ့ငွေအလုံးကိုဘာတွေအတွက်ဘလို့သုံးမယ်ဆိုတာပါ။
I think that too much money is poured into our elections.
ဒီကဘွေပြိုင်မဲ့နှစ်ဖက်စလုံးကိုငွေတွေအများကြီးပုံပေးနေကြတယ်လို့ကျွန်တော်ထင်ပါတယ်။ဒီကဘွေသုံးစီကိုဘယ်တိုင်းစာထိပဲရှိရမယ်ဆိုတာမျိုးကန့်သက်ထားရင်ကောင်းမယ်ထင်ပါတယ်။
အမေရိကန်ကျောင်းသူတယောက်ဖြစ်တဲ့ဒန်နာဘော့စ်ကတော့တပတာလောက်ဖြစ်ဝင်ပြိုင်သူတွေဘယ်လိုသတင်းစကားပါမလဲမဟာဗျူဟာပိုင်းဆိုင်ရာမှာထိထိရောက်ရောက်လှုပ်ဆောင်မှုလိုနေသေးတယ်လို့မြင်ပါတယ
် I just don't see any importance in how anyone
ကိုဒီလက်ရှိအခြေအနေမှာကိုယ်စလဲလောင်းဘယ်သူမဆိုသူတို့ရွေးကောက်ပွဲမှာဝင်ပြိုင်မှုဘာကြောင့်အရေးကြီးတယ်ဆိုတာမျိုးတိတိကျကျပြတာမတွေ့ရပါဘူးမဲဆွယ်စည်းရုံးတာထက်တကယ်လှုပ်ပြမဲ့လှုပ်ရက်ကပိုအရေးကြီးမယ်လို့ထင်ပါတယ်
ပြည်ကသတင်းပတ်နယူးယောက်မြို့ကိုရောက်တဲ့အချိန်မှာဒေါ်လင်ထရန့်ကရှာဆွေးမှုတွေတိုက်ဖြတ်ဖို့သူအာရုံစိုက်နေတဲ့အကြောင်းပြောပါတယ်။လာမယ့်ရက်အနည်းငယ်အတွင်းမီချီဂန်နဲ့ဝက်စကွန်ဆင်ပြည်နယ်တွေမှာနောက်ထပ်လူထုစီဝေးပွဲတွေကျင်းပမယ်လို့မျှော်လင့်ရပါတယ်။တပ်တော့ဘိုင်ဒန်ကတော့မေလန်ပြည်နယ်ဘော်ဒီမိုးမြို့ကိုဒီသတင်းပတ်အတွင်းသွားမယ်လို့သတင်းတောက်တွေကပြောပါတယ်။ရွေးကောက်ပွဲမဲဆယ်စည်းရုံးတာတွေတဲ့ဘော်ဒီမိုးမြို့ဖရန်စစ်စကော့ကီဘရစ်တရားကြီးကိုကုန်တည်သမောဝင်တက်ခဲ့တဲ့ဖြစ်ရက်ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကိုပို့ပြီးတော့အားလုံးဆိုင်မဲ့ပုံရှိနေပါတယ်။မေလန်ပြည်နယ်ဥချုပ်ရေးမှူးဝက်စ်မော်ရီကတော့အခုတရားကိုသမောတိုက်ပြီလို့တရားထူးပြက်သွားတဲ့ကိစ္စကတနိုင်ငံလုံးတိုင်းတာနဲ့အမျိုးသားစီးပွားရေးအကြီးအကျယ်ထိခိုက်စေတဲ့ဖြစ်ရက်လို့စနေနေ့က CNN ရုပ်သံကိုပြောပါတယ်။
And so the reason that we need people to move in a bipartisan basis
သူပဲကိုပဲပါတီကြီးနှစ်ရက်လုံးကဒီကိစ္စရှေ့ဆက်ပြီးအမြန်ဆုံးဆောင်ရွက်ပေးဖို့ကျွန်တော်တို့တိုက်တွန်းနေတာကမေရီလန်းပြည်နယ်ကိုဦးစားပေးဖို့မေရီလန်းပြည်နယ်ကိုမျက်နှာသာပေးဖို့ဒီလိုမဟုတ်ပါဘူးအမေရိကန်စီးပွားရေးအမြန်ဆုံးပြန်ပြီးလုပ်ငန်းလည်ပတ်နိုင်ဖို့အတွက်ပါ
ပေါ်ဒီဘုတ်တရားချိုးသွားတဲ့အတွက်လက်တလောဒေါ်လာသန်း60ပေးဖို့ချက်ချင်းကူညီသမ္မတဘိုင်ဒန်ဆိုရကအတည်ပြုထားပါတယ်။တရားပြန်လည်တည်ဆောက်ရေးအတွက်ကုန်ကျစရိတ်တွေကိုလည်းဖက်ဒရယ်ဆိုရအနေနဲ့အမြန်ဆုံးပံ့ပိုးပေးရမယ်လို့မျှော်လင့်အောင်ကြောင်းပါခင်ဗျာ။
မတိကြမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA America အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်။
ခုတော့ကဘာတလခီးသွားအစီအစဉ်လှည့်ပါရှင်။မက္ကဆီကိုနိုင်ငံမှာအဂတိလိုက်စားမှုပြဿနာကိုဝိုင်းဝန်းတိုက်ဖြတ်ကြအောင်ရည်ရွယ်ပြီးထူးခြားတဲ့အလဲခီးတစ်မျိုးကိုအဂတိလိုက်စားမှုတိုက်ဖြတ်သူတွေကစီစဉ်ထားပါတယ်။မက္ကဆီကိုစီးတီမြို့တော်ကျဲကအချင်းကင်းနေရာတွေနဲ့အဂတိလိုက်စားမှုပြဿနာဘလို့ပတ်သက်နေလဲဆိုတာသိရဖို့မဆုမြမွန်ကကဘာတလခီးသွားအစီအစဉ်ကနေခေါ်သွားမှာဖြစ်ပါတယ်ရှင်။
လာပါတဲ့ပင်လယ်ကမ်းခြေအပန်းဖြေနေရာတွေရှိတဲ့မက္ကဆီကိုနိုင်ငံစီကို2016ခုနှစ်မှာကမ္ဘာလှည့်ခီးသွားတွေစံချိန်တင်းအောင်လာခဲ့ကြပါတယ်။မက္ကဆီကိုနိုင်ငံခီးသွားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရ2016ခုနှစ်အတွင်းနိုင်ငံတကာဧည့်သည်35သန်းလောက်လာခဲ့ပြီးတော့ခီးသွားလုပ်ငန်းကနေဒေါ်လာဘီလီယံ20နီးပါးရရှိခဲ့ပါတယ်။ American Dollar နဲ့ပီဆိုငွေလဲနှုန်းမှာပီဆိုငွေတန်ဖိုး20ရာခိုင်နှုန်းလောက်ကျဆင်းခဲ့တာကကမ္ဘာလှည့်ခီးသွားတွေတိုးလာရတဲ့အကြောင်းတစ်ချက်ဖြစ်ပါတယ်။အခုလိုခီးသွားလုပ်ငန်းကနေအဓိကဝင်ငွေရနေတဲ့မက္ကဆီကိုနိုင်ငံမှာအဂတိလိုက်စားမှုပြဿနာကလည်းကြီးမားနေပါတယ်။ဒါကြောင့်ဒီပြဿနာကိုမီးမောင်းထိုးပြနေတဲ့ခီးသွားအစီအစဉ်တစ်ခုကိုမက္ကဆီကိုစီတီမြို့တော်မှာမကြာခင်ကစလုပ်နေပါတယ
်။
တိုင်းပြည်ဗန္နာအလွဲသုံးစားလုပ်တဲ့အဂတိလိုက်စားမှုနဲ့ပတ်သက်နေတယ်လို့ဆွဆွဲခံထားရတဲ့အဆောက်အဦတွေကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကြွေးကြော်စာသားတွေပတ်လည်ဖော်ပြထားတဲ့ဘတ်စကားတွေနဲ့ Fiasuda Dana ဆိုတဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးအဖွဲ့ကနေစီစဉ်ပြီးအခမဲ့လိုက်လံပြသတာပါ
။Abrieron una conversación, empezaron una conversación sobre la corrupción.
အဂတိလိုက်စားမှုပြဿနာကိုလူတွေကြားပြောလာကြအောင်လို့အဂတိလိုက်စားမှုတွေရှိနေတယ်ဆိုတဲ့မြို့ရဲကနေရာ10ခုစီကိုလှည့်လည်ပြပါတယ်။အဲ့ဒီနေရာတွေနဲ့အဂတိလိုက်စားမှုဘယ်လိုပတ်သက်နေတယ်လဲဆိုတဲ့အချက်အလက်တွေကိုသိအောင်ကြားအောင်ဒီခီးစင်မှာပြောပြပါတယ်။ဒီလိုအချက်အလက်တွေကိုသူတို့သိသွားရင်အဂတိလိုက်စားမှုပြဿနာကိုဘယ်လိုဖြေရှင်းလို့ရမလဲဆိုတာကိုပြည်သူချင်းချင်းကြားမှာပြောကြဆွေးနွေးလာကြအောင်ရည်ရွယ်ပါတယ်။ စုစုပေါင်း210ခုကိုလိုက်ပြတဲ့အထက်မှာဗဟုအစိုးရနဲ့နှိကတဲ့ဆက်ဆံရေးကြောင့်အခွင့်အရေးတွေရတယ်လို့ဆွဆွဲခံထားရတဲ့ Daily Visor ရုပ်သံလွှင့်ဌာနအဆောက်အဦဘဏ္ဍာငွေ 1.8 ဘီလီယံပီဆိုပဲသုံးဖို့ခွင့်ပြုခဲ့ပေမဲ့ပြည်သူဘဏ္ဍာ5ဘီလီယံပီဆိုလောက်သုံးဆွဲပြီးစောက်ခဲ့တဲ့အထက်လွတ်တော်အဆောက်အဦအဂတိလိုက်စားမှုဆွဆွဲချက်တွေနဲ့ထိထိရောက်ရောက်အေးအေးဖို့တာဝန်ရှိနေတဲ့ရှေ့နေချုပ်ရုံတို့ပါဝင်ပါတယ်တာဝန်ရှိသူတွေအနေနဲ့လက်ပေးလက်ယူတိုက်ဖြတ်ရေးကိုတာဝန်တိတိနဲ့ဆောင်ရွက်လာကြဖို့ရည်ရွယ်ပြီးတော့အခုလိုလိုက်ပြနေကြတာဖြစ်ပါတယ
် Muchas veces los políticos piensan
que la isa mu ato myan mya ma a chain cha twa yin phiru re ga ma chin manat pyo cha tan ya ro ma ma hou bu lo nangai yee tama re ga chin nei bi set lou nei ja de အစိုးရကွန်ထရက်တွေအတွက်တန်းနဲ့ချီပြီးတော့လက်စားနေကြပါတယ်။အခုလိုနေရာတွေကိုပြည်သူတွေကလာကြည့်တယ်ဆိုရင်အနည်းဆုံးတော့သူတို့အတွက်ရှက်စရာဖြစ်ပါတယ်။သူတို့ရဲ့အဂတိလိုက်စားမှုတွေကိုပြည်သူတွေမေ့မသွားအောင်ရောတခြားနိုင်ငံကလူတွေသိနိုင်ကြအောင်မလုပ်လို့ရတယ်ဆိုတာကိုအခုခရီးစဉ်ကပြရာရောက်ပါတယ်။ခရီးစဉ်မှာပထမဆုံးသွားကြည့်ရတဲ့နေရာကသမရဟောင်းအန်ရီကေပညာနီယက်တို့ရဲ့ဇနီးရုပ်ရှင်မင်းသမီးဟောင်းပိုင်ဆိုင်တဲ့အိမ်ကြီးဖြစ်ပါတယ်။ပီဆို66တန်းတန်ဒီအိမ်ကြီးကိုသမရထောင်ကတော်ဝယ်ယူခဲ့တာနဲ့ပတ်သက်လို့အဂတိလိုက်စားမှုအရှုပ်တော်ပုံကြီးအဖြစ်နဲ့ဝေဖန်ဆွဆွဲခံခဲ့ရပါတယ်။အခု corrupt တို့ခီးစင်တွင်လိုက်ပြတဲ့နေရာတိုင်းမှာကားရပ်ပြီးတော့ဒီအဆောက်အဦတွေကိုဘာကြောင့်လာပြရသလဲအဂတိလိုက်စားမှုနဲ့ဘလို့ဆက်ဆက်နေသလဲဆိုတော့နောက်ခံသမိုင်းကိုကားရဲကစပီကာတွေကနေတဆင့်ဖွင့်ပြပါတယ်။တနအိခွဲလောက်ကြားတဲ့ဒီခီးစင်တွင်မှာအဂတိလိုက်စားမှုပြဿနာကိုလမ်းသွားလမ်းလာတွေပါသတိပြုမိကြအောင်လဲအဂတိလိုက်စားမှုတိုက်ဖြတ်သူတွေကကျိုးစားဆောင်ရွက်ကြပါတယ်။ဒီကြီးစင်ကအဂတိလိုက်စားမှုနဲ့ပတ်သက်လို့ပြည်သူတွေပိုပြီးသိရှိသဘောပေါက်လာအောင်ဒီပြဿနာဖြစ်နေတာကိုဒီအတိုင်းသိခံမနေပဲပြည်သူတွေဘက်ကလက်မခံဘူးဆိုတာပြသလာအောင်ရည်ရွယ်လုပ်ထားတာဖြစ်ပါတယ် မက္ကဆီကိုစီတီမြို့တော်ထဲမှာတနင်္ဂနွေနေ့တိုင်းနှစ်ကြိမ်လိုက်ပြတဲ့ခီးစဉ်တွေကိုအလှငွေတွေနဲ့လဲပတ်နေတာပါနိုင်ငံထဲမှာအပြောင်းလဲဖြစ်လာဖို့တက်အားသလောက်လုပ်နေတာဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်ဒီခီးစဉ်မှာနေရာတွေကိုလိုက်ပြုံနေမှာပဲလိုက်ကြည့်သူတွေစီကလည်းဘလို့အပြောင်းလဲမျိုးလုပ်နိုင်မလဲဆိုတဲ့အကြံဉာဏ်တွေကိုသူတို့ကလက်ခံကြိုးဆိုပါတယ်
La corrupción no en tanto empieza del gobierno de los
Agri la isa mu so ra ho thai ban so ya ga sa ra mho ba bu pidu re ga sa ra ba upo ma byo wa yin ye ko pidu re ga lat tho lo agri la isa mu le shi ni da ba da ko tadi pyu mi la ja me so yin mexico ma di pyatana ma shi ro aw chano lo lou nai ma ba
သူတို့လိုက်ပြတဲ့အထက်မှာနောက်ထပ်ထူးခြားတဲ့အထိတ်အမှတ်တစ်ခုကတော့နိုင်ငံတောင်ပိုင်း Guerrero ပြည်နယ်မှာပျောက်ဆုံးသွားတဲ့ចောင်းသား43ယောက်အတွက်အထိတ်အမှတ်လုပ်ထားတဲ့နေရာဖြစ်ပါတယ်။2014 September မှာ college ចောင်းသားတွေပျောက်ဆုံးသွားခဲ့ပြီးအခုချိန်ထိအပြေမပေါ်သေးတဲ့အမှုကမူရည်ရာဇာတွေနဲ့ခြားစားနေတဲ့အစိုးရအရာရှိတွေပတ်သက်နေတယ်ဆိုတာကိုသတိပေးနေပါတယ်။ Transparency International ရဲ့အဂတိလိုက်စားမှုဆိုင်ရာ2016အညွှန်းစရမှာမက္ကဆီကိုနိုင်ငံဟာ196နိုင်ငံမှာ123နေရာရှိနေပါတယ်။ဒါကြောင့်ဒီပြဿနာကိုတိုက်ဖြတ်နိုင်ဖို့ရည်ရွယ်တဲ့ corrupt ခီးစဉ်ကိုလိုက်ကြည့်ခြင်းနဲ့ဆိုရင်တော့တနင်္ဂနွေနေ့တိုင်းညနေ 3:00 နဲ့ 5:00 တွေမှာစတင်တဲ့ဘတ်စကားခီးစဉ်တွေကို Mexico City မြို့တော်တွေကမနုဿဗေဒပြလိုက်ရှိကနေအခမဲ့သွားစီနိုင်ပါတယ်ရှင်။
သတင်းပတ်ဆင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးအကြံပြုလိုတဲ့ဝေဖန်လိုတဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်မဆွတ်ဖို့အမေရိကန်သမ္မတဂျိုးဘိုက်တန်ကတရုတ်သမ္မတရှီကျင်းပင်ကိုပြောဆိုလိုက်ပါတယ်။အင်ကာနီကကောင်းဆောင်နှစ်ယောက်တယ်လီဖုန်းနဲ့စကားပြောဆိုတာမှအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။မူရစ်ဆေဝါနှိမ့်နှင်းမှုနဲ့ဆက်တက်ခြင်းဆက်ဆံဆက်သွယ်မှုရာသီဥတုအပြောင်းလဲကိစ္စနဲ့ပြည်သူချင်းဆက်ဆံမှုတွေမှာပူးပေါင်းဆောင်ရွက်ရေးအပါအဝင်အရေးကြီးကိစ္စတွေကိုလည်းကောင်းဆောင်တို့ဆွေးနွေးခဲ့ကြောင်းအင်ပီရိုထုတ်ပြန်ချက်မှဖော်ပြထားပါတယ်။ယူကရိန်းကိုလက်နက်တွေပို့နိုင်ဖို့အတွက်၅နှစ်ဆိုင်ရန်ပုံငွေယူရိုငွေဘီလီယံ100ချထားပေးဖို့မြောက်အတ္တလန္တိတ်စီးရီးမဟာမိတ်အဖွဲ့နေတိုအခြေအကဲယွန်းစတိုတန်ဘတ်ကအင်ကာနီမှအဆိုပြုလိုက်ပါတယ်။တရုတ်မြန်မာနယ်စပ်ခုံသွေးရေးမြို့ဖြစ်တဲ့လွေချေမြို့ပပလဲကို KIA ကချင်လွတ်လပ်ရေးတပ်ကဝိုင်းရံပိတ်ဆို့ထားတာကြောင့်လွေချေမြို့တွင်စစ်ကောင်စီအုပ်ချုပ်ရေးရန်တရားအလုံးရပ်တန့်နေတယ်လို့ဒေသခံသတင်းတွေအရသိရပါတယ်။ မလာနှင်းနေကတော့လွယ်ချင်မြို့ရဲစခန်းကို KIA ကဝင်ရောက်သိမ်းယူထိန်းချုပ်ခဲ့တယ်လို့သိရပါတယ်။လွယ်ချင်မြို့ကစစ်ကောင်စီတပ်စခန်းကတော့ရှိနေဆဲဖြစ်ပြီး KIA ဘက်ကတိုက်ခိုက်တာမျိုးတော့မရှိသေးပါဘူးရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစည်းအဝေးကိုတော့လိုင်းတိုမီတာ3251တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမ Thank you Type ပါ။